Welcome to the Voice of America in Burmese.
မင်္ဂလာပါရှင်။ဩဂတ်လ10ရက်တနင်္လာနေ့ညပဲ VOA မြန်မာပိုင်းအစီအစဉ်လေးကိုဝါရှင်တန်မြို့တော်ကနေတိုက်ရိုက်တင်ပြနေပါပြီရှင်။ကျွန်မဆွေမြတ်မောင်ပါရှင်။ဒီရှင်လေးလုံး34နှစ်ပြည့်ထိမ့်မအစီအစဉ်ပါဝင်ဒီနေ့အစီအစဉ်တွေကိုအစီအစဉ်တင်ဆက်ပေးသွားမှာဖြစ်ပါတယ်
။အနည်းခတ်သိမ်းခြင်းကြပါစေ။လျှောက်ရည်မြန်မာနိုင်ငံကိုလူသားချင်းစာနာထောက်ထားရေးအကူအညီပေးဖို့ပေါင်းဆက်ညီနေရေးအတွက်စစ်ကောင်စီကလိုအပ်သလောက်ပူပေါင်းဆောင်ရွက်တောင်ရှိဘူးလို့မလေးရှားနိုင်ငံသားရေးဝန်ကြီးကပြောလိုက်ပါတယ်။မြန်မာပြည်သူတွေလှော်လားတောင်းတတဲ့ဒီမိုကရေစီနဲ့လူခွင့်ရေးတွေကိုလေးစားလေးလိုက်နာဖို့မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံကစစ်ကောင်စီကိုတောင်းဆိုလိုက်ပါတယ်။ခုချိန်ကနျူကလ িয়ার လက်နက်တွေထိတိုက်တွေ့နိုင်တဲ့အန္တရာယ်ပြန်ကြုံနေရခြင်းဖြစ်တယ်လို့ကုလသမဂ္ဂအတွင်းမှူးချုပ်ကပြောလိုက်ပါတယ်။အဒီလိုသတင်းတွေပါဝင်နောက်ဆုံးကသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကျွန်တော်တမောက်သန်းတို့ကတင်ပြကြပါပါ။
မြန်မာနိုင်ငံမှာဒီရှစ်လေးလုံးလူလူအောင်ကြွားမှုကြီးဖြစ်ခဲ့တာ34နှစ်ပြည့်တဲ့အထိမ်းအမှတ်ဆန္ဒပြလှုပ်ရှားမှုတွေရန်ကုန်အပါအဝင်မြို့တချို့မှာဒီကနေ့လှုပ်ခဲ့ကြပါတယ်
။မပြီးဆုံးသေးတဲ့ရှစ်လေးလုံးလူလူလူမြောက်ရေးတို့သူယုံဆွေစာသားနဲ့ပဲကျွန်တော်တွားခဲ့တာပေါ့လေ။နောက်တစ်ချက်ကတော့ဟိုကျွန်တော်အနီရောင်အင်ဂျီလေးဥစဉ်ပြီးတော့မှရှိတတ်ခဲ့ကြတယ်ပေါ့နော်။
လုံခြုံရေးတင်းကျပ်တဲ့ကြားကမြန်မာနိုင်ငံထဲမှာကျင်းပခဲ့တဲ့ရှစ်လေးလုံးနှစ်ပတ်လည်ဆန္ဒပြပွဲတွေအကြောင်းနဲ့ထိုင်းနိုင်ငံရောက်မြန်မာတွေကျင်းပခဲ့တဲ့အထိမ်းအမှတ်ပွဲတွေအကြောင်းအပြည့်အစုံကိုမကြခင်မှာထုတ်လွှင့်ပေးပါမယ်။ကချင်ပြည်နယ်ဖားကတ်မြို့နယ်တွေကစစ်စခန်းတချို့ကို KIA ကချင်တပ်တွေသိမ်းပိုက်ခဲ့တဲ့တဲ့တင်အာဆီယံကလူသားချင်းစာနာတဲ့အကူအညီတွေပေးနိုင်ဖို့အတွက်မြန်မာဘက်ကပူးပေါင်းဆောင်ရွက်မှုမလုပ်ဘူးလို့မလေးရှားနိုင်ငံသားရေးဝန်ကြီးကပြောလိုက်တဲ့အကြောင်းတွေကိုလည်းသိရမှာပါ။အပတ်စဉ်ထုတ်လွှင့်ပေးနေတဲ့သတင်းတောက်မှတ်စုစီးပွားရေးဘလော့ဂါရီပြောသမျှနဲ့တက်တက်ရောက်တဲ့နှောင်းအစီအစဉ်တွေကိုလည်းထုတ်လွှင့်ပေးမှာဖြစ်ပါရဲ့ရှင်။အခုအရင်ဆုံးတော့ကမ္ဘာမှာထိတ်တန်းရောက်နေတဲ့ဒီမြန်မာနဲ့နိုင်ငံကသတင်းတွေကိုဥဒမောင်သန်းနဲ့ဒေါက်ခင်မျိုးသက်တို့အကြီးညာပေးကြပါမယ်ရှင
်။မြန်မာနိုင်ငံကိုလူသားချင်းစာနာထောက်ထားရေးအကူအညီပေးဖို့ပေါင်းစပ်ညီနေရေးအတွက်စစ်ကောင်စီကလိုအပ်သလောက်ပူးပေါင်းဆောင်ရွက်တာမရှိဘူးလို့မလေးရှားနိုင်ငံသားရေးဝန်ကြီးကပြောလိုက်ပါတယ်။ဘေးရန်ရဲ့အကူအညီရေးနဲ့ကယ်ဆယ်ရေးအဖွဲ့ဌာနချုပ်မှကျင်းပတဲ့55ချိန်မြောက်အာဆီယံနဲ့အခမ်းအနားအပြည့်သတင်းစာဆရာတွေနဲ့တွေ့ဆုံရမှာနိုင်ငံသားရေးဝန်ကြီးဒေါက်တာဆာရီဆာဖူဒင်အဗ်ဒူလာကအခုလိုပြောလိုက်တာဖြစ်တယ်လို့မလေးရှားနိုင်ငံအခြေစိုက်မလေးမေးသတင်းစာကတင်ပြထားပါတယ်။မေလ6ရက်နေ့အစည်းအဝေးအပြီးလူသားချင်းစာနာထောက်ထားမှုအကူအညီပေးဖို့မြန်မာအလို့အဖွဲ့ကိုဖွဲ့စည်းရမှာနိုင်ငံတကာချက်ချင်းကြီးအဖွဲ့နဲ့အာဆီယံနိုင်ငံတွေကအရက်ပဲအဖွဲ့စည်းတွေပါဝင်ကြဖို့ချမှတ်ခဲ့ပေမဲ့လိုအပ်တဲ့ပူးပေါင်းဆောင်ရွက်ရေးမရရှိခဲ့တာလည်းပါဝင်တယ်လို့မလေးရှားနိုင်ငံသားရေးဝန်ကြီးကဆိုပါတယ်။မစီမလေးရှားအဖွဲ့ရခိုင်မှာလည်းအကူအညီပေးဆောင်ရနေတဲ့အတိုင်းလူသားချင်းစာနာထောက်ထားရေးအကူအညီပေးရမှာအဲ့ဒီအဖွဲ့ကိုပါဝင်ဖို့မလေးရှားနိုင်ငံသားရေးဝန်ကြီးကလည်းပြောသွားပါတယ်။နိုင်ငံတကာအဖွဲ့စည်းတွေကအတိတ်ပဲရှိရှိအလို့ဖွဲ့မှာပို့ပြီးပါဝင်ဖို့လိုလားပါတယ်လို့မစ္စတာဆာဖူဒင်အဗ်ဒူလာကဆိုပါတယ်။အကူအညီပေးရမှာမျက်နှာလိုက်မှာခွဲခြားဆက်ဆံမှုတွေကိုပူပန်ကြောင်းနဲ့သူကပြောပါတယ်။ရန်မုံငွေမရှိတာနဲ့ပဋိပက္ခတန်ဟုခံကြရသူတွေတကယ်လိုအပ်ချက်အတိုင်းအကူအညီတွေပေးတယ်ရေးကိုတို့ဟာစိန်ခေါ်ချက်တွေဖြစ်တယ်လို့လည်းဆိုပါတယ်။ဒေသန္တရအရေးမြစ်ကနေတိကျတဲ့သတင်းချက်လက်တွေရရှိရေးဗေးဒဏ်ခံပြည်သူတွေရဲ့အတန်ကိုနားထောင်ရင်းနဲ့တာဝန်ခံမှုပွင့်လင်းမြင်သာမှုနဲ့အကြက်ဖြတ်မှုကြီးစုနိုင်ရေးအတွက်မူပေါင်းချမှတ်နိုင်ရေးတို့ဟာတိုးတက်အောင်လုပ်ရမယ့်နယ်ပယ်တွေဖြစ်ကြောင်းလည်းမလေးရှားနိုင်ငံသားဝန်ကြီးကထောက်ပြသွားပါတယ
်။တောင်ကုန်းလတ်ရှိဒီကနေ့ကြာရောက်တဲ့ရှစ်လေးလုံးဒီမိုကရေစီရေးလှုပ်ရှားမှု34နှစ်မြောက်နှစ်ပတ်လည်နေ့အတွက်ပြည်ရင်းပြပအထိမ်းအမှတ်လှုပ်ရှားမှုတွေပြုလုပ်နေကြချိန်မှာပဲမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံကမြန်မာပြည်သူတွေလိုလားတောင်းတတဲ့ဒီမိုကရေစီနဲ့လူခွင့်ရေးတွေကိုလေးစားလိုက်နာဖို့စစ်ကောင်စီကိုတောင်းဆိုလိုက်ပါတယ်။လွန်ခဲ့တဲ့34နှစ်ဩဂုတ်လ10ရက်နေ့ကတန်းနဲ့ချီတဲ့မြန်မာပြည်သူတွေကလူခွင့်ရေးအတွက်ရောနှစ်နဲ့ချီစစ်အုပ်ချုပ်ရေးအဆုံးတတ်ဖို့ပါဆန္ဒပြခဲ့ကြတာဖြစ်ပြီးမကြသေးခင်ကမှအခွင့်အမြတ်ခံခဲ့ရတဲ့ကိုချင်းမီအပါအဝင်ဒီမိုကရေစီရေးအတွက်လှုပ်ရှားရင်အသက်ပေးခဲ့ရသူအားလုံးကိုရှစ်လေးလုံးအရေးတော်ပုံရဲ့ဝန်ထဲပွဲနှစ်ပတ်လည်နေ့မှာအမှတ်တရအကုန်ပြုကြောင်းမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံကတနင်္လာနေ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်။ဒါအပြင်လွတ်လပ်မှုနဲ့ဒီမိုကရေစီရေးအတွက်ကြိုးပမ်းအားထုတ်နေကြတဲ့မြန်မာပြည်သူတွေနဲ့အတူရပ်တည်ကြောင်းလည်းပြောပါတယ်။စစ်တပ်အာဏာသိမ်းပြီးတဲ့နောက်ဒုတိယမြောက်ပြုလုပ်တဲ့ရှစ်လေးလုံးထိမ့်မှန်နေ့ကိုလုံခြုံရေးတွေတင်းကျပ်ထားတဲ့ရန်ကုန်မြို့မှာတက်ကြွလှုပ်ရှားသူတချို့ကမပြီးဆုံးသေးတဲ့ရှစ်လေးလုံးလူလူလွတ်မြောက်ရေးတို့အတူယုံဆိုတဲ့စာရန်ကိုကန်ဆောင်ပြီးပြတဲ့ပြဆန္ဒပြခဲ့ကြသလိုထီးတပိတ်လည်းပြုလုပ်ခဲ့ကြပါတယ်။ဒါပြန်သခိုင်းတဲ့ဆလင်းကြီးမြို့နယ်မှာလည်းဒေသရင်းတပိတ်အင်အားစုတွေစုပေါင်းချီတဲ့ဆန္ဒပြတာနဲ့ထိုင်တပိတ်တွေပြုလုပ်ပါတယ်။
ရှင်လင်းလုံးထိမ့်မှတ်နေအတွက်အမေရိကန်နိုင်ငံကနေဒါနဲ့ဂျပန်ပါဝင်ပြည်ပရောက်မြန်မာတွေကလည်းသူတို့ရောက်နေတဲ့နိုင်ငံတွေမှာထိမ့်မှတ်တွေဂျပန်နေကြတာဖြစ်ပါတယ်။တရုတ်နိုင်ငံဆိုင်ရာမြန်မာသံအမကြီးဦးမျိုးတန့်ဖေဟာတရုတ်နောက်တောင်ပိုင်းကကုမင်းမြို့မှာတနင်္ဂနွေနေ့ကရုတ်တရက်ကွယ်လွန်သွားတယ်လို့ဘေကျင်းတန်တမာတိုင်ဝမ်ကပြောသလိုစစ်ကောင်စီသတင်းမီဒီယာနိုင်မှလည်းဖော် ဒီကနေ့ကျရောက်တဲ့ရှစ်လေးလုံးနှစ်ပတ်လည်ဆန္ဒပြပွဲရီအကြောင်းနဲ့ဥမျိုးတန့်ဖေကိုမြန်မာနိုင်ငံထဲမှာကျင်းပခဲ့တဲ့ရုပ်ပါဒဏ်နဲ့ထုတ်ပြန်တဲ့မြန်မာသတင်းတွေမှာတော့တာမကြီးကနှလုံးရောဂါနဲ့တည်ဆုံသွားတာဖြစ်နိုင်တယ်လို့ဆိုပါတယ်။ဥမျိုးတန့်ဖေကမြန်မာနိုင်ငံကရဲ့တရုတ်ပြည်ယူနန်နယ်မှာဒေသကတာဝန်ခံတွေနဲ့စနေနေ့တွေ့ဆုံပွဲမှာတောင်းဆုံတွေ့ခဲ Kangyabi, Natong, Nasat Kune, February La, Sita Anna, they be the Namale, sell it down with Tansom need up your body. Longer at the net drink, well on Dogajade, Tilang and say at Tamaji, Rima, Tuha, Liam Yak, Tamma, Chibari. September Lama, Jamni, Tamaji, February Lama, Ukraine, Tamaji, Abi Lama, Philippine Tamajido, Gwelong Gajaraba.
Jadiru Pogam, Jonamu, Dakaye, Sewa, Adonsi, Shochayene, Corporation Giresiga, Connor Dogo Yetre, Dollar Billion Lea, Donsi, Donsi, Ubre Jango, American Piransu, Atello Doga, Manega, Dipu Library. Wij Pangbomu type yellow name beat her Ubri Janha, didn't it jump on it, the town was Yukawema, and Nayabi, the dog Miyazu Samlet, so mon I taku pume Ubri Pine, Democrat Body Becca, Nolan Tabale, Tajamaniga Teledoma de Puna Geraha, Tamra Jubai and Riga on what could Tama Jaraba. Nayaja Tata we sooner worry, Republican Pekka, Kangwamuri, Jongia Birna, Ubri Jango, Party Naguya, Yet DJ Time. The pet may as in it. A telodoma, tiny rapture. Daja, a telodo, Okata, Pitta, do them right. Cameron Harrison made a mego. Democrat Paca, Yayu be talking men as at the man, Gangwan men as in it. Deep you like Daba. Dibri, Django, Aludoma Lame, Taujan, and make her some Pima, Pibiro. Aludoma, deep you nine gay and a Tamra Jubin and Lama Yetobi, Ubri, deep you nine doma, Pibari.
And then Yavari Mavada is in the go. Now I go Nigani, Senaiti. Idomida don't then hit kilohats, go don't contonyane, go don't shitunya. Idomida nazeti, kilohats, nashish and narrowkin. Senator Rima, my lamida, diacuzi, kilohats, tinga conganani, you are told him being by a shin.
Iraya, you create uranium dancing move, Boma, Kanta, the bottom year, Yashin, I will pin and jigo, a council, Mini Ajang, Natal Sanga, Iran nuclear, ye the bottom year, Jadwe, Pianyabo, Sunni, take Danina, Muriga, the Ningle Niga, Piochavari. The bottom year, Yashibo, they go Nika, Navy, Pied, John, Russia, Tamachi, Mikhail Ulanovka, Sunni Boy Germani, the Austrian and Vienna Mute, Palace Go Buck Hotel, Pianpama, the Nina to go Piosu, Dogginaba. A Maka Jet of Mapin and be made. မြန်မာတလောက်တော့ကျွန်တော်တို့မှန်တဲ့လမ်းကြောင်းပေါ်ကိုဥတီသွားနေပြီလို့သူကဆိုပါတယ်။ဥရောပတမ္မကထိတ်တန်းစေးစားညှိနှိုင်းမှုအရစ်မူရာကလည်းဆွေးနွေးပွဲအခုထိတော့ရှိကိုတိုးတက်နေတယ်လို့သူ့အနေနဲ့အကောင်းမြင်တဲ့အကြောင်းပြောဆိုသွားပါတယ်။နျူကလ িয়ার ရဲ့စေးစားညှိနှိုင်းမှုတွေတလကြာရပ်တန့်နေပြီတဲ့နောက်အီရန်အမေရိကန်နဲ့ဥရောပတမ္မကစေးစားညှိနှိုင်းသူတွေပြီးခဲ့တဲ့သတင်းပတ်ကြာသပတေးနေ့
Ukraine nuclear database cell Zaporizhia ကိုနိုင်ငံတကာစုံစမ်းစစ်ဆေးသူတွေဝင်ရောက်စစ်ဆေးခွင့်ပေးဖို့ကုလသမဂ္ဂအကြီးအမှုချုပ် Antonio Guterres ကတနင်္လာနေ့မှာတောင်းဆိုလိုက်ပါတယ်။ပြီးခဲ့တဲ့သတင်းပတ်တွင်ဥရောပရဲ့အကြီးဆုံး nuclear database cell ကိုလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တယ်လို့ Ukraine နဲ့ Russia တို့ကြားအပြန်အလှန်ဆက်ဆွဲခဲ့ကြတဲ့နောက်မှာအခုလိုတောင်းဆိုလိုက်တာပါ။နျူကလ িয়ার ဆက်ရုံကိုတိုက်ခိုက်တာဟာကို့သေးရင်ကို့တူးတယ်လို့ရလို့လဲဂျပန်မှာပြုတ်လုတဲ့သတင်းစာရှင်းလင်းပွဲမှာသိရမှုချုပ်ကပြောပါတယ်။ယူကရိန်းနိုင်ငံအရှိတောင်ပိုင်းမှာရှိတဲ့ဒီနျူကလ িয়ার ဆက်ရုံကိုရုရှားကျူးကျော်စစ်စတင်အပြီးမတ်လထဲမှာရုရှားကသိမ်းပိုက်ထားတာဖြစ်ပြီးလက်ရှိမှာယူကရိန်းပညာရှင်တွေနဲ့လက်ပတ်နေတာပါ။စနေနေ့ကတော့ဒုတိယကြိမ်ရုရှားရဲ့လက်နက်ကြီးပစ်ခတ်မှုကြောင့်ရေဒီယိုတက်တိကျအာယုန်ကန်ခရီးယာ၃ခုပျက်စီးသွားပြီးအလုံသမားတယောက်ဒဏ်ရာရသွားတယ်လို့ယူကရိန်းဘက်ကဆွဆဲပါတယ်။သမ္မတဇယ်လန်စကီကလည်းရုရှားရဲ့နျူကလ িয়ার ကဏ္ဍကိုနိုင်ငံတကာပိတ်ဆို့မှုလုပ်ဖို့တောင်းဆိုပါတယ်။ရုရှားခန့်ထားတဲ့ဒေသဆိုင်ရာအာဏာပိုင်တွေကတော့ယူကရိန်းဘက်ကရော့ကက်လောင်ချာတွေပစ်ခတ်ခဲ့တဲ့အတွက်အုပ်ချုပ်ရေးယုံနဲ့အနီးအနားတူလောင်ယုံတွေထိခိုက်တယ်လို့ပြောပါတယ်။နှစ်ဖက် Salon Pioso Jaduna Patabi, a tea pillow, mea divo.
Coaching on nuclear lender to take that twin and a piancho niagin pitello. Good at them got dream which you got the Nina nega to repay like party. Japan I got to Jumuka, the Rinza Siamia Clama, the Rinna to net with Roma, Mr. Antonio Cutereska, Kulu, Pio Lightaba. The Gaysa says the bomb yazo, mini, Gaja de Gaysaba. Nuclear lender go Parma zone sa, a thoma pew, some a change of who so that Mulu die. Kadika with Taji Jabo, nuclear lender and Angan we go down so I may change Pibale. Nuclear lender, my fine sign at time people got it through Lenet, we never put the loo. A Piwa, Puin Lame and Tazo, Shijabo, down so I may change Pibale. Gula Damga, Dream Mujoga, Piotr Pate. Hiroshima and Nagasaki Muriga, Boma, a new people chuck at a Konasakon and Nemia, Kanago, Longa, Niaka, Delka, Japananga, Gula Damga, Dream Mujo, Joshi, Nida, Pibale.
Japan,
I hit them, Mudu, and nuclear and a piano near Chema. Japan and I had Totamate Kanga Mama Tachi, Yenya Itana, Bodo, Yepala, Nide Lule, Gula Damga, Dreamujo, Antonio Gutereska, Piovale.
Japan and Amalubo, Natanjo, Tesungare, Hiroshima and Nagasaki Muri, Nuclear Bonje, Taka Kanga B, Dudia Kabasiji, Song Tatuazi, Nepal, Tamadri, Champa, Nijaji Mabe, Japan Suyaga, Inija, Teoye, Chinchamu, and Yaja, Japan Sita, Yago, Tiyago, Domi Melo, Piojale Bale. Tankua, Lisa, Uncle Chow Yanima, Hiroshima, American Parmazon, Anumi, Bonchet, Lubon Tatin, Lidon, Lauti Sunkiabi, Nautoyajan, Nagasaki, Matutia, Bonchetakama, Lubon, Konadon Quell, Lauti Sunkiara, Chipari, Bondanja, Numi, Yangi, Tengia, to Town at Chibi, let Taman, Tison Araba. The yellow Mohammed Tadri, Chapango, Wentimes, and good at Deji Piasimu, Po Miana and Apsipi, Gavasiji, Santapo, Luate, Kulu, Bonchetia, American backup, your body. Hiroshima Martin in a chimpare kunasakon and yang tepalenigo, Japan Sua Po and Natu, Gula Damaga, Dreamu to Teobi, Japan Muni Jogaro, G7 Yaji Kunananga, Gaunsoundi, Atuwa Ninja Yugo, Kawa Meru, Kripu Gabari.
Direct from Washington, the voice of America, the away.
Titania, Yaman and Nagada Rinrigo, Utaman, then a dog him, you that do Jinya Bigera washing. VOA Myanmar August last year, Tenanani Nabe season ago, Washington Murogani Biro Dai Tokri Binidawa, VOA season ago, Nyasa and I, T. Line to Kilohertz, Go Shit Dontonia, Go Don Kunetonia, Nashishin, Narugani Biro Tokri Binibarishin, Line Lamida, Dia, Gozegani, Le Gunai Gueti, Pan Yunas and Naimari. Tini Hadi, Yamananga Mata Badi Senegani, Fadi Sound Democracy Snego, Piale, Babo, Dansre, Nangandoa, Shililo, Lulu, Ongjamuji, Chikera, Tongs at Lini, Pi, and Pipare. Sita Anna, they also need a lesson Yamananga Male, Digni, Jango Mubawa, Way, Yamananga Nia de Choma, Sanabia Muri, Shigabare, Shililo, Yerobo, Dema, Sanabia, Janga Pidrigo, Sitaga, Ningera, Ma, Tingia Pikere, Jango Mulega, Suli, Pilama Boga, Iaka Monsare, Niari Bahwe, Tachoniari Ma, Tida Bay Losha Muri, Shigabare, Sagan Dine Male, Shililo, Tame, Sanabia, Werigo, Locatavare. Longjoy, Dinjani, Jaga, a Kulum, you send up that Losham relocated at Jow, Jangonga, people at the Ringo, Makin Futu, Sabiro, Timja, Piva Machine.
August last year, Dignit Nilani, my child day. Those are leading me out, Shililo, Yerobo, Nipalani, a pier, that you are Loshadu the two. But be so near, Shililo, Lulum, Yau, you do to Yongsure, Sarango, Kansami, Yangon, Muni, and Yat Chuma, Lady Piasana, Piarari, Shivari. Longjoy, Dinja Tara, Yangon, you a dream. Lutuala, Miabi, Sikonsi, Japuri, Shini, Tete, Niari, Temabe, Loshamutu, Shigerawa. Suline, Iagamau Nama, Number Shik, Kanan, Yitare, T and Nayani, Samiro, Lune, Liuga, Shililo, Nipple, and Ego, T the Baby, Loshagavari. Shibida, Mune, Male, Janatamaga, Puri, Bubami, Mabi, Sonia, Shililo, Lululun Yawi, Do to Yong, Sure, Sadago, Mune, Dringa, Nia. Kuma, Chase Wake,
it should be the unit, the big committee, Tawan the Tawan
လောက်ဆောင်နေခြင်းပဲဖြစ်ပါတယ်။စကိုင်းတိုင်းစလင်းကြီးမြို့နယ်မှာလည်း 34 နှစ်မြောက်ရှစ်လေးလုံးဒီမိုကရေစီအရေးတော်ပုံနှစ်ပတ်လည်နေ့အချိန်အမှတ်ဒီကနေ့မနက်ပိုင်းကလှုပ်ရှားမှုတချို့ရှိခဲ့တယ်လို့ရင်းမပင်စလင်းကြီးခြေရွာပေါင်းစုံတပိတ်ကော်မတီဦးဆောင်သူတို့ကVOA ကိုပြောပါတယ်။
ဘိစာသာကတော့နိုင်ငံလုံးမှာသုံးတဲ့စာသားတိုင်းမှာပဲကျွန်တော်တို့ဒီမပြီးဆုံးသေးတဲ့ရှစ်လေးလုံးလူမြောက်ရေးတို့သူယုံဆိုတဲ့စာသားနဲ့ပဲကျွန်တော်သွားခဲ့တာပေါ့လေနောက်တစ်ချက်ကတော့ဟိုကျွန်တော်အနီအောင်အင်ဂျီတွေဥစဉ်ပြီးတော့မှခြေတက်ခဲ့ကြတယ်ပေါ့နော်ဒီဒေတာတွေတပိတ်အင်အားစုတွေပေါင်းစုပြီးတော့ထိုင်တပိတ်တနိုင်ခဲ့ကျင်းပပြီးတော့မှဒါရောက်ပူပေါင်းပြီးတဲ့တပိတ်ခေါင်းဆောင်တွေနဲ့ပြီးတော့လူလူကိုတပိတ်တရားတွေပေါ်ကြတယ်ပြီးရင်တော့တို့တော်လိုင်းရေးအဆုံးသတ်အောင်ပွဲတွေလူလူအရေးကြီးတဲ့အကြောင်းတော်လိုင်းရေးအောင်နိုင်ဖို့လူလူတွေဆက်လက်ပြီးတော့ရှစ်လေးလုံးကမပြီးဆုံးသေးတဲ့တာဝန်ကိုဒီ2021ဒေါ်လာရေးမှာအလုံးအကောင်မောင်းတန်ထမှုပြီးတော့ဆက်လက်နေလျှောက်ဒေါ်လာကြဖို့ဒီလောက်ပါပဲဗ
ျ LUG ကြားကာလအမျိုးသားညီညွတ်ရေးအစိုးရဝန်ကြီးချုပ်မန်းဝင်းခန့်တန်းကတော့ဆရာနာရှင်အဆက်ဆက်ကရှီလေးလုံးရဲ့အရှိန်ဟုန်ကိုကြားစီဖို့နီလန်ပေါင်းစုံနဲ့အကြံဖတ်ခဲ့တယ်လို့ရှီလေးလုံးထိမ့်မှန်အွန်လိုင်းကနေမိန့်ခွန်းပြောကြားထားပါတယ်ဒီကနေ့ new ဒေါ်လာရေးအထိတနိုင်ငံလုံးကအသက်ပေးပြီးဆန့်ကျင်နေကြတာဟာလေးစားဂုဏ်ယူဖို့ကောင်းတယ်လို့လည်းပြောဆိုသွားပါတယ
်ရှီလေးလုံးရေရုံကြီးမှပြီး2021ခုနှစ်မြေဥတော်လာရေးသည့်အခက်အခဲအကျက်ပြဲများကိုရင်ဆိုင်ကြုံလွှားပြီးဆက်အနာရှင်စနစ်ချုပ်ငင်းရေးဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုပေါ်ထွန်းရေးဒီမိုကရေစီနဲ့လူ့ခွင့်ရေးပြည်ဝရေးတို့တွေတော်လန်နေကြတာဟာတော်ယုံတန်ယုံယုံကြည်ချက်ဇွဲလုံလတတ္တိစိတ်ဓာတ်ဖြင့်မရနိုင်ပါဘူးငြိမ်းငြိမ်းခံခဲ့တဲ့နိုင်ငံရေးတန်ဋိဌာန်ကြောင့်သာလေဖြစ်ပါတယ်ဒါဟာမြန်မာမျိုးပေါ်ကနေအနာရှင်စနစ်အပြည့်တိုင်ချုပ်ငင်းပျောက်ွယ်သွားစီရေးအတွက်ဖြစ်ပါတယ
်ဒီမိုကရေစီလှုပ်ရှားသူတွေနဲ့အဖွဲ့အစည်းအသီးသီးကလည်းရှီလီလုံအရေးတော်ပုံနှစ်ပတ်လည်အထိမ်းအမှတ်ကြေညာချက်တွေထုတ်ပြန်ခဲ့ကြသလိုလှုပ်ရှားမှုတွေနေရာနှံ့မှာကျင်းပကြပါတယ်34နှစ်မြောက်ရှီလီလုံနှစ်ပတ်လည်နေ့မတိုင်ခင်လေးမှာပဲထင်ရှားတဲ့88မျိုးဆက်ခေါင်းဆောင်တို့ဖြစ်တဲ့ကိုချင်းမီအပါအဝင်နိုင်ငံရေးတက်ကြွလှုပ်ရှားသူတွေကိုစစ်ကောင်စီကတေတံပေးကွပ်မျက်လိုက်တာကြောင့်နိုင်ငံကကဝေဖန်ရှုံချနေတဲ့အချိန်လည်းဖြစ်ပါတယ်ရန်ကုန်အမေရိကန်သံရုံးကတော့ကိုချင်းပြည်အပါအဝင်ဒီမိုကရေစီရေးအတွက်လှုပ်ရှားရင်းအသက်ဆုံးပါခဲ့ကြသူတွေကိုအမတ်တရဂုဏ်ပြုတဲ့အကြောင်းကြေညာချက်ထုတ်ပြန်ထားပါတယ်ရှင
်။ဒါကတော့ရှစ်လေးလုံးအရေးတော်ပုံ34နှစ်ပြည့်အထိမ်းအမှတ်ဒီမြန်မာနိုင်ငံထဲမှာလုပ်ခဲ့တဲ့ဆန္ဒပြလှုပ်ရှားမှုတွေဖြစ်ပါတယ်။ရှစ်လေးလုံးနှစ်ပတ်လည်နေ့အထိမ်းအမှတ်လှုပ်ရှားမှုတွေကိုထိုင်းနိုင်ငံမှာလည်းလုပ်ခဲ့ပါတယ်။ထိုင်းမြန်မာနယ်စပ်နဲ့ထိုင်းနိုင်ငံတောင်ပိုင်းတွေမှာရွှေပြောင်းအလို့သမားတွေကကျင်းပခဲ့ကြတာပါ။မြေဥတော်လာရေးအကြောင်းပို့ပြီးတော့တည်ကြတဲ့လူငယ်တွေကိုရှစ်လေးလုံးမှာဖြစ်ခဲ့တာတွေကိုသိစေဖို့ဖြစ်တယ်လို့ပွဲစီစဉ်သူတွေကပြောပါတယ်။မဲဆောက်မြို့ Burma Spring Center မှာကျင်းပမဲ့ခန်းနာကိုတော့ထိုင်းအာဏာပိုင်တွေကခွင့်မပြုလို့မကျင်းပနိုင်ခဲ့ပါဘူး။ထိုင်းနယ်စပ်ကဒီရှစ်လေးလုံးနှစ်ပတ်လည်လှုပ်ရှားမှုတွေအကြောင်းကိုတော့ထိုင်းခြေဆိုင် VOA သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင်
။34နှစ်မြောက်ရှစ်လေးလုံးနှစ်ပတ်လည်နေ့တွေကိုထိုင်းမြန်မာနယ်စပ်တွေနဲ့ထိုင်းတောင်ပိုင်းမှာတော့အထိမ့်မဲ့အခမ်းအနားတွေလုပ်ခဲ့ကြပါတယ်။ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေး FED ရွှေပြောင်းစာသင်ကျောင်းမှာတော့18နှစ်ကြာတဲ့အထိနှစ်စဉ်ရှစ်လေးလုံးအထိမ့်မဲ့ပွဲတွေကိုလုပ်ခဲ့ကြောင်း FED အဖွဲ့ကအမှုဆောင်ဒါရိုက်တာဦးထူးချစ်ကတော့ပြောပါတယ်
။ဒီလိုလည်း34နှစ်ကရှစ်လေးလုံးရဲ့တမိုင်းကျော်။ဘာကြောင့်ရှစ်လေးလုံးဖြစ်လာလဲ။လက်ရှိနိုင်ငံရေးရှိနေတွေကိုကလေးတွေရဲ့ဟိုသူတို့ရဲ့ဒီအခြေအနေလည်းပေါ့နော်သူတို့တိထိုက်တဲ့နားလည်နိုင်စွမ်းရှိတဲ့ဟိုစကလုံးတွေနဲ့ရွေးချယ်ပြီးတော့ကျွန်တော်ပြောဖြစ်တာပါအဓိကတော့လက်ရှိဗမာပြည်ရဲ့လက်ရှိနိုင်ငံရေးခြေလှယ်တွေလည်းတို့တိစေချင်တယ်ပေါ့အဲ့ဒီကြီးရဲ့ကျင်းနေကျွန်တော်ကအလုပ်လုပ်ဖြစ်တာဆိုတာ
ငယ်ရွယ်တဲ့ကလေးတွေကတော့မကြသေးခင်ကမှမြန်မာနိုင်ငံမှာဆီယနာတင်ပြီးဖြစ်ပွားခဲ့တဲ့ຫນွေဥတော်လန်ရေးကိုပုံမိုသိရှိတာတွေ့ရတယ်ဆိုပြီးဥထုချက်ကဆိုပါတယ
်အော်ကလေးကျွန်တော်ကဟောပေါ့နော်အဓိကကလေးတွေဆိုတော့ကျွန်တော်10နှစ်ကနေပြီးတော့68လောက်ကြီးရဲ့ဆိုတော့တချို့ကျတော့လည်းဟိုနားလည်တယ် PS ကလေးတွေရှိတယ်နောက်လက်ရှိကတော့သူတို့ရှစ်လေးလုံးတဲ့ဟိုလက်ရှိပြီးခဲ့တဲ့နှစ်အနာတိန်တော့ဖြစ်သွားတဲ့နေဥတော်လိုင်းကြီးတော့သူတို့ပူတည်ရလို့ပြောလို့ရတာ
မြန်မာရှေ့ပြောင်းလို့သမားတွေနဲ့နိုင်ငံရေးကြောင့်ခုံလုံလာကြတဲ့မြန်မာတွေအများပြားရှိနေတဲ့ထိုင်းမြန်မာနယ်စပ်မဲဆောက်မြို့မှာတော့ရှေ့ပြောင်းလို့သမားတွေကလည်းအထိမ့်မဲ့ပွဲတွေကိုတနိုင်တစ်ပိုင်လုံးကြတာတွေရှိတယ်လို့ Burma Spring Center မှာလုံးမဲ့အထိမ့်မဲ့ပွဲကတော့ထိုင်းအနာပိုင်တွေကခွင့်မပြုတဲ့အတွက်လုံးခွင့်မရပါဘူးဒီအခြေအနေနဲ့ပတ်သက်လို့အလုံသမားရေးလှုပ်ရှားသူဦးမိုးကျော်ကလည်းအခုလိုပြောပါတယ်
ရှစ်လေးလုံးပေါ့လူလူရေးတော်ဘုံအထိမ့်မဲ့34နှစ်ပြည့်34နှစ်မြောက်ပေါ့လေအထိမ့်မဲ့အခမ်းအနားတွေဒီမဲဆောက်ထိုင်းနိုင်ငံနဲ့တဲ့မဲဆောက်မှာမဲဆောက်ကလုံသမားစုကြားထဲမှာလည်းဒီအခမ်းအနားတွေဒီတစ်နိုင်ပေါ့နော်သူတို့ဟိုဒီအမိုင်းเจ้าအမေရရှိတဲ့လှူရှားမှုဟိုလည်းမျိုးတွေလုပ်ပါတယ်တချို့ဒီပွဲကြီးတွေလုပ်ဖို့နေရာမှာတော့ဟိုအခမ်းအနားတွေကိုလုပ်တဲ့နေရာမှာအာနာပိုင်တွေကနေပြီးတော့တာရှိတာပိတ်ပင်တာမျိုးကိုဓာတ်ရောက်ပြီးတော့တာရှိတာမျိုးရှိတယ်
ရှစ်လေးလုံးအထိမ့်မဲ့ပွဲလေးတွေကိုတော့ထိုင်းနိုင်ငံနဲ့တနိုင်တပိုင်လောက်ကြတာရှစ်လေးလုံးမှာစာဆုံးသွားသူတွေစွန့်ကပ်အများဝေးတာတွေလည်းလောက်ကြတာတွေရှိတယ်လို့ကြပြားနဲ့စာစီစာကုန်းဆောင်ပါဝတ္ထုတို့ပြန်ပွဲလေးတွေကိုလည်းရှစ်ပြောင်းမြန်မာစာတင်ကြောင်းလေးတွေမှာပြုလုပ်ကြပါတယ်ရှင်
ထာကတော့ထားနိုင်ငံကြောင့်မြန်မာတွေရဲ့ရှစ်လေးလုံးနှစ်ပတ်လည်နေ့ထိမ့်မဲ့ပွဲကြောင့်မအေးမှပြောပြခဲ့တာပါ။ဩစတြေးလျနိုင်ငံဆစ်နီမြို့နယ်ဒီထိုင်ဝမ်ကျွန်းတိုက်ပင်မြို့တွေမှာလည်းထီးမဲရောင်ပေါ်မှာနံပါတ်၈ကနန်းတွေရေးပြီးတော့ရှစ်လေးလုံးအထိမ့်အမှတ်ဒီမြန်မာရေးလုံးသူတချို့ကဆန္ဒထုတ်ဖော်ခဲ့ကြပါတယ်ရှင်။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ ဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ကလုတ်တချက်နှစ်ယုံနဲ့ကဘာရရကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
VOA မြန်မာပိုင်းကနေပြီးတော့တနင်္လာနေ့ညပဲအစီအစဉ်တွေကိုဝါရှင်တန်မြို့တော်ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ကချင်ပြည်နယ်ဘက်မှာဖြစ်ခဲ့တဲ့တိုက်ပွဲအကြောင်းကိုလည်းအခုဆက်ပြီးတော့ပြောပြပါမယ်။ကချင်ပြည်နယ်ဖားကန့်မြို့နယ်ဆယ်စင်းကျေးရွာမှာဒီနေ့မနေ့အစောပိုင်းတုန်းကစစ်ကောင်စီနဲ့ရှမ်းနီ SNA တိုက်ပွဲတွေအခြေစိုက်တဲ့စစ်စခန်းတစ်ခုချို့ကို KIA ကတိုက်ခိုက်သိမ်းပိုက်လိုက်ပါတယ်။ဒေသရင်းအခြေအနေတွေဆက်လက်တင်းမာနေပြီးတော့ဒေသခံပြည်သူတွေထပ်မံတိမ်းရှောင်နေရပါတယ်။အခုလိုမျိုးကချင်ပြည်နယ်ဘက်ကနောက်ဆုံးအခြေအနေကိုရန်ကုန်ကပေးပို့တဲ့သတင်းကိုတော့ကိုငင်းချန်းပြောပြပေးပါမယ်ရှင်
။ကချင်ပြည်နယ်ဝိုင်းမော်နယ်ဖားကန့်မြို့နယ်တွေအတွင်းဒီရက်ပိုင်းစီးရဲတင်းမာမှုတွေမြင့်တက်နေပြီးဒီကနေ့မနက်တနင်္လာလောက်မှာဖားကန့်မြို့နယ်ဆယ်စင်းရွာအနီးကစစ်ကောင်စီနဲ့ SNA ရှမ်းနီတပ်ဖွဲ့အခြေစိုက်ရာစခန်းတချို့ကို KIA ကဝင်ရောက်တိုက်ခိုက်ခဲ့တာပါ။ဆယ်စင်းကျေးရွာတိုက်ပွဲဖြစ်ပွားတဲ့အခြေအနေကိုဒေသခံတူက VOA ကိုအခုလိုပြောပါရစေ
။ရန်ကကဟိုတနင်္လာလောက်ကလည်းဖြစ်တယ်အဲ့ဘာဒီအဒနီစကန်နခုပေါ့နော်စကန်နခုတော့တင်သားပြီးတယ်ပြီးတော့တိုင်းတက်တက်ကူနဲ့တင်သားပြီးပြီးလို့ကြားရတယ
်ဆယ်စင်းကျေးရွာဘက်မှာပြီးခဲ့တဲ့ဇူလိုင်လကတိုက်ပွဲတွေပြင်းထန်ခဲ့ပြီးစစ်ကောင်စီဘက်ကလေကြောင်းကတိုက်ခိုက်တာတွေလည်းရှိခဲ့တာပါဇူလိုင်လတိုက်ပွဲဖြစ်ပွားတုန်းကဆယ်စင်းရွာကပြည်သူတွေဟာအင်းတော်ကြီးဟောင်ပါနဲ့တမခံဘက်တွေကိုတင်းရှောင်တာတွေရှိခဲ့တယ်လို့လက်ရှိမှာလည်းထပ်မံတင်းရှောင်တာတွေရှိနိုင်ကြောင်းအခုလို့ဆက်ပြောပါတယ်
ဆယ်စင်းကလူတွေကတော့ပထမတည်းကတုန်းကဒင်းသူတို့တွေကပြည်ဆုံးချမ်းပါတော်တော်များများရောက်ကြတယ်။လွန်ခဲ့တဲ့တရနေ့ရက်နောက်ကဆိုရင်သူတို့အေးပြီးတော့ကြံတဲ့လူကြံသွားကြတယ်။ဒါပေမဲ့ကျွန်တော်တို့ကတက်တဲ့ဆိုအေးပြည်ဆုံးချမ်းပါများရောက်နေကြတယ်အဲ့ဒါတွေကတော့သိနေအောင်
။လောလောဆယ်မှာတော့ဖုန်းလိုင်းတွေအဆက်အသွယ်ပြတ်တောက်နေကြောင်းလည်းပြောပါတယ်။ဒီတိုက်ပွဲဖြစ်စဉ်နဲ့ပတ်သက်ပြီး KIA ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကတော့စခန်းတချို့ KIA ကတင်လိုက်တာနဲ့ပတ်သက်ပြီး VOA ကိုခုလိုပြောပါတယ်။
ဒီနေ့တိုက်ပွဲချင်းကတော့မနေ့တိုင်းပေါ့နော်မိုးမလေးလေးချင်းပါဟိုစီစဉ်တဲ့မှာတိုက်ပွဲရှိပါပဲစီစဉ်မှာဒီသက္ကဆရဲ့သက်ခန်းလေးနောက်အဲဒီရှမ်းနေပြည်သူတွေတဲ့သက်ခန်းလေးကိုကျွန်တော်ခေရောကနဲ့အဲတိုက်ပွဲဖြစ်နေရှိပါတယ်ခင်ဗျအဲဒီသက္ကဆရဲ့သက်ခန်းရဲ့အဲပြည်သူသက်ခန်းရဲ့ခန်းကိုပေါ့အဲဒီပြီးတဲ့အဲဒီနည်းရတော့ကျွန်တော်စီမပြေဝင်ပြတ်ပါတယ်ခင်ဗျ
ဒီရပိုင်းအတွင်းကချင်ပြည်နယ်နေရဒေသတော်တော်များများမှာစစ်ကောင်စီဘက်ကတင်းတင်းကြပ်ကြပ်စစ်ဆေးတာတွေရှိကြောင်းလည်းပြောပါတယ်။ကချင်သတင်းမီဒီယာတွေမှာတော့ဒီကနေ့မနက်10:00ဝန်းကျင်မှာနမတိမြို့အထက်တန်းကျောင်းမှာမိုင်းတလုံးပောက်ကွဲခဲ့သလိုတနင်္ဂနွေနေ့မနက်အစောပိုင်းကလည်းမြကြီးနားမြို့ပလာနာရဲကွက်ကနယ်မြေရဲစခန်းကို KIA ကတိုက်ခိုက်ခဲ့တာကြောင့်ရဲတပ်ဖွဲ့ဝင်တချို့သေဆုံးခဲ့ကြောင်းလည်းဖော်ပြထားပါတယ်။ဒီလ4ရက်နေ့ကတော့ဝိုင်းမော်မြို့နယ်ရွှေညောင်ပင်မှာအခြေစိုက်တဲ့ခလာရ321ကို KIA ကဝင်ရောက်တိုက်ခိုက်ခဲ့ပါတယ်။ဒီရက်ပိုင်းကချင်ပြည်နယ်အတွင်းဖြစ်ပွားတဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကတရားဝင်သတင်းထုတ်ပြန်တာမတွေ့ရသေးပါဘူး။စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းရဲ့တုံ့ပြန်ချက်ကိုလည်း VOA ကမရသေးပါဘူးခင်ဗျာ
။ဒါကတော့ကချင်ပြည်နယ်ဘက်ကအခြေအနေဖြစ်ပါတယ်ရှင်။အခုတခါတော့ဒီမြန်မာနဲ့အာဆီယံသတင်းကိုပြောပါအောင်မယ်။မြန်မာနိုင်ငံကိုအာဆီယံရဲ့လူသားချင်းစာနာတဲ့အကူအညီတွေပေးနိုင်ဖို့အတွက်မှာစစ်ကောင်စီဘက်ကလိုအပ်တဲ့ပူးပေါင်းဆောင်ရွက်မှုတွေလှုပ်ဆောင်ခြင်းမရှိဘူးလို့မလေးရှားနိုင်ငံသားဝင်ရေးဝင်ကြီးဆိုင်ဖူဒင်အဗ်ဒူလာကဒီကနေ့တနင်္လာနေ့မှာပြောကြားလိုက်ပါတယ်။တခါဒီမြန်မာနိုင်ငံကိုအာဆီယံအထူးကိုယ်စားလှယ်ဖြစ်တဲ့ဒီကမ္ဘောဒီးယားနိုင်ငံသားရဲ့ဝင်ကြီးဟာလည်းရှစ်လဇန်းမှာမြန်မာနိုင်ငံကိုတက်တရအကြိမ်သွားရောက်ဖို့စီစဉ်နေပါတယ်။ဒီအကြောင်းအပြည့်အစုံကိုတော့ကိုစော်ဝင်းလှိုင်ကစူးစီးတင်ပြပေးပါမယ်ရှင်။
အာဆီယံကဥဆောင်ဖွဲ့စည်းထားတဲ့မြန်မာနိုင်ငံကိုစာနာမှုဆိုင်ရာအကူအညီပေးရေးအဖွဲ့ထဲမှာနိုင်ငံတကာကြက်ချင်ဤအဖွဲ့ ICRC နဲ့တခြားအာဆီယံနိုင်ငံတွေကအရက်ဖက်လူမှုအဖွဲ့အစည်း CSO တွေပါဝင်တယ်လို့ဝန်ကြီးဆိုင်ဖူဒင်အဗ်ဒူလာကပြောပါတယ်။ဒါ့အပြင်ရခိုင်ပြည်နယ်အတွင်းကဒုက္ခသည်တွေအတွက် Malaysia Nanganga, Masi, Malaysia Apwega, Sanamu Kuni, the Bene, B. Pit at Dwe, let alone the Pussy like them, Yamananga Sanya, Sanamu Kuni, Bay, Apwema, Adi Puego, Ba, Ted Dumbo, Malaysia got down so Tajang, Wunji Saifudin, Abdulaga, Piobare, A Kuni, the Popina, he at Dwe, Yamasa Kansi Beka, Bubang Sanya, Damu Mishibau, Asiya, D. Sanamu Kuni, Bay, Apwema, the Chananga Apwesi, the Debe, Shizwa, Bawan Labi, Puin Lim Yentazwa, Losanago, General Lulabare. မြန်မာနိုင်ငံမှာစစ်ကောင်စီအပြင်တခြားအဖွဲ့အစည်းတွေလည်းရှိနေတော့အခုညီတွေကိုလိုအပ်နေတဲ့သူတွေထံအမှန်တကယ်ရောက်နိုင်အောင်ဘယ်လိုအာမခံချက်ပေးမလဲလို့ဒီကနေ့ကျင်းပတဲ့အာဆီယံအဖွဲ့တည်ထောင်ခြင်း59ငါးနှစ်ပြည့်အခမ်းအနားမှာမလေးရှားသတင်းဌာနတစ်ခုကိုဝန်ကြီးစိုက်ဖူးတင်အဗ်ဒူလာကပြောကြားခဲ့တာပါကမ္ဘောဒီးယားနိုင်ငံမှာကျင်းပတဲ့အာဆီယံနိုင်ငံကြီးဝန်ကြီးများထိပ်တီးဆွေးနွေး Deugo, Sikong Siga, Zulanga Tatia Ba, doing Kwame like the Apple, Wonji Saifuddin Abdullaga, Akulu, Pyojagabare.
We are, I mean, Malaysia, we are monitoring the latest development.
Democracy ye lou sha du le u ko mi cha de kin nong a kwe myet lai da ha pa yai khan lai ya de lo ba we di lou ya sit kaung si bek ga asean boun thaba tu nyi che 5 yet ku che ye pyu lai de lo ba we di lou ya asean khong saung dui ku ma le sa ya yo asean let ja u ka tha ko ma le sa ya yo yauk ba de
november la ma chin pa me asean si u bwa ma tan gen sit kaung si bek ga boun thaba tu nyi che 5 yet ne a nyi ti da tin sha de to tet mu ri shi la aung lou saung pe bo lo a chang
As I said, I won't give up on my effort to help me.
Myanmar အရေးနဲ့ပတ်သက်လို့ကျွန်တော်ဘက်ကလက်လျှော့သွားမှာမဟုတ်ပါဘူး။စစ်ကောင်စီဘက်ကပေးနေတဲ့စင်ဂျီတွေဟာတခြားအာဆီယံ၉နိုင်ငံအတွက်အကျိုးရုပ်စေပါတယ်။ဒါကြောင့်လာမယ့်သတင်းပတ်တွေလတွေအတွင်းဘယ်လိုတိုးတက်ပြောင်းလဲလာမလဲဆိုတာကိုကြည့်ကြရပါမယ်။ကျွန်တော်မြန်မာနိုင်ငံကိုစက်တင်ဘာလဇန်ပိုင်းမှာတတိယအကြိမ်မြောက်သွားဖို့ပြင်ဆင်နေပါတယ်။ဒီတော့အတွင်းကောင်းမွန်တဲ့ဘက်ကိုတိုးတက်ပြောင်းလဲလာတယ်ဆိုရင်တော့ကျွန်တော်တို့ဘက်ကစဉ်းစားချက်ကိုပြန်ပြင်ဆင်သင့်ရင်ပြင်ပါမယ်။ဘာဖြစ်လို့လဲဆိုတော့တိုးတက်ပြောင်းလဲမှုမရှိရင်ကျွန်တော်ရဲ့တတိယမြောက်ခီးစဉ်ကိုဖျက်ပစ်မယ်လို့ကျွန်တော်စဉ်းစားထားပါတယ်။
ကမ္ဘောဒီးယားနိုင်ငံသားရေးဝန်ကြီးကလည်းစစ်ကောင်စီဘက်ကအာဆီယံဘုံသဘောတူညီချက်၅ချက်ကိုအကောင့်ထည့်ဖော်ခြင်းမရှိရင်စစ်ကောင်စီအပေါ်ထားတဲ့အာဆီယံသဘောထားကိုပြောင်းလဲရလိမ့်မယ်ဆိုတာကိုမလေးရှားနိုင်ငံသားရေးဝန်ကြီးပြောခဲ့တယ်လို့ထပ်တူပြောထားပြီးဖြစ်ပါတယ်။ဝန်ကြီးပရက်ဆတ်ခွန်ရဲ့တတိယမြောက်မြန်မာခီးစဉ်ဖြစ်ခဲ့ရင်လည်းအထင်းထင်းခံနေရတဲ့ဒေါ်အောင်ဆန်းစုကြည်နဲ့တွေ့ဆုံခွင့်ရဖို့မသေးကြသေးပါဘူး။အနာဂတ်ခီးစဉ်တွေမှာဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံဖို့အလားအလာအများကြီးရှိတယ်လို့စစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မူကြီးမေးအောင်လိုင်းကကတိပေးပြောကြားထားတဲ့အကြောင်းဇူလိုင်လ21ရက်နေ့ကဖနွမ်ပင်မြို့မှာကျင်းပတဲ့မြန်မာနိုင်ငံအတွက်အာဆီယံလှုပ်ဆောင်ချက်နဲ့ပတ်သက်တဲ့အထူးစီးနွေးပွဲမှာဝန်ကြီးပရက်ဆတ်ခွန်ကပြောဆိုထားပါတယ်။အခုတတိယကြိမ်သွားရောက်မဲ့ခီးစဉ်ဟာမြန်မာနိုင်ငံမှာအတိုက်အခံနိုင်ငံရေးလှုပ်ရှားသူတွေကိုစစ်ကောင်စီကကွပ်မျက်လိုက်တဲ့အတွက်နိုင်ငံတကာအသံဝိုင်းကဝိုင်းဝန်းရှုတ်ချပစ်တင်နေတဲ့အချိန်နဲ့တိုက်ဆိုင်နေပါတယ်။ဒီမိုကရေစီရေလှူရှားသူတွေကိုမြန်မာစစ်ကောင်စီကကွပ်မျက်ပြီးရပိုင်းအတွင်းကျင်းပတဲ့ဒေသတွင်းအစည်းအဝေးဖြစ်တာကြောင့်လဲနောက်ထပ်ကွပ်မျက်မှုတွေထပ်လုပ်မယ်ဆိုရင်အာဆီယံရဲ့မြန်မာနိုင်ငံအပေါ်ချင်းကပ်ပုံပြောင်းလဲလှုပ်ဆောင်ရလိမ့်မယ်လို့အာဆီယံအလဲကျဥက္ကဋ္ဌကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကအာဆီယံထိပ်သီးဆွေးနွေးပွဲဖွင့်ပွဲနေ့မှာပဲသတိပေးပြောကြားခဲ့ပြီးဖြစ်ပါတယ်ခင်ဗျာ
။ဒါကတော့အာဆီယံနဲ့မြန်မာနိုင်ငံနဲ့ဆိုင်တဲ့သတင်းကိုကိုစောဝင်းလှိုင်စူးစီးတင်ပြခဲ့တာဖြစ်ပါတယ်ရှင်။
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မီထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လောကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမြန်မြန်ငန်းတို့ကိုကြည့်ရှုကြရပါပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube 70B Asia Bin Juru Channel 103ဒါမှမဟုတ် Thai Com 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ် ကျွန်တို့ဖန်ယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပြည်ထောင်စုတွေစီသတင်းမှန်တွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါပြီနော်။
မင်္ဂလာပါရှင် VOA မြန်မာပိုင်းကနေဩဂတ်လ10ရက်တင်လာနေညဘက်အစီအစဉ်တွေကိုည10:00နာရီအထိဆက်ပြီးတော့ထုတ်လွှင့်ပေးသွားပါမယ်ကျွန်မဆုမြတ်မောင်ပါ။အမေရိကန်ပြည်ထောင်စုမှာဂျောင်းလိုအားဂွင်းဆက်ပြတ်လို့ကုန်ထုတ်လုပ်မှုတွေထိခိုက်တဲ့အခြေအနေမျိုးကိုနောက်မှရှောင်ရှားနိုင်ဖို့အတွက်တခါစီးပွားရေးနဲ့လုံခြုံရေးခိုင်မာအောင်လို့ဒေါ်လာဘီလီယံနဲ့ချီသုံးဆွဲမဲ့ဥပဒေတစ်ခုအကြောင်းစီးပွားရေးအစီအစဉ်ဆာရွက်ပေါ်ကမှင်တွေကိုပြန်ဖြတ်ပေးနိုင်တဲ့ပရင်တာအကြောင်းဘလော့ဂါတွေပြောသပြနဲ့တက်တက်ရောင်သတင်းလောင်းအစီအစဉ်တွေကိုအခုဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ဒီ6လအတွင်းစီးပွားရေးတိုးတက်အောင်လုပ်မယ်လို့စစ်ကောင်စီကပြောခဲ့တဲ့မြန်မာနိုင်ငံကလက်ရှိစီးပွားရေးအခြေအနေအကြောင်းသတင်းတော်မှတ်စုကိုတော့အရင်ဆုံးထုတ်လွှင့်ပေးပါမယ်ရှင်။မြန်မာနိုင်ငံမှာအာဏာသိမ်းအုပ်ချုပ်နေတဲ့စစ်ကောင်စီဟာနိုင်ငံတော်အရေးပေါ်အခြေအနေတက်တက်နောက်ထပ်6လတိုးခဲ့ပါတယ်။ဒီကာလအတွင်းမှာစီးပွားရေးဥမောက်အောင်လှုပ်သွားမယ်လို့စစ်ကောင်စီဥက္ကဋ္ဌအဖွဲ့ချုပ်မူကြီးမင်းအောင်လှိုင်ကဆိုပါတယ်။လာမယ့်6လအတွင်းမှာစစ်ကောင်စီရဲ့မျှော်မှန်းချက်တွေနဲ့ပြီးခဲ့တဲ့ကာလအချက်အလက်တွေအကြောင်းသတင်းတော်မှတ်စုအနေနဲ့ရန်ကုန်ကသတင်းပေးပို့တာကိုကိုသားညွန်ဦးတင်ပြပေးပါမယ်ရှင်။
ဆီလာကြောင့်အနာသိမ်းထားတဲ့မြန်မာစစ်ကောင်စီဟာနိုင်ငံတော်ရေးပေါ်အခြေအနေတက်တန်းနောက်ထပ်6လထပ်တိုးလိုက်ပါတယ်။စစ်ကောင်စီဥထဗိုလ်ချုပ်ကြီးမင်းအောင်လှိုင်ကတက်တန်းတိုးထားတဲ့6လအတွင်းမှာစီးပွားရေးဥမောင်းအောင်လို့လှုံ့ဆော်သွားမယ်လို့လည်းပြောဆိုပါတယ်။လာမယ့်6လအတွင်းစစ်ကောင်စီရဲ့မျှော်မှန်းချက်တွေနဲ့ပြီးခဲ့တဲ့ကာလပြည်တွင်းအချက်တဲတွေကြောင့်သတင်းတောက်မှတ်စုအနေနဲ့ရန်ကုန်ကနေပြီးတော့သတင်းပေးပို့ပါရတယ်။ကျွန်တော်သားညူပြောပြမှာပါ။2021ခုနှစ်ဖေဖော်ဝါရီလကစပြီးတော့အနာသိမ်းယူခဲ့တဲ့စစ်ကောင်စီဟာနိုင်ငံတော်ရေးပေါ်အခြေအနေအရသူ့ရဲ့တက်တန်းကို6လထပ်တိုးပါတယ်။ဇူလိုင်လ31ရက်နေ့ပြီးခဲ့တဲ့တနင်္ဂနွေနေ့တုန်းကနေပြည်တော်မှာလှုပ်တဲ့အမျိုးသားကာကွယ်ရေးနဲ့လူညွန်ရေးကောင်စီစည်းဝေးမှာနောက်ထပ်တက်တန်းတိုးလိုက်တာဖြစ်ပါတယ်။စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့ August 1ရက်နေ့ပြီးခဲ့တဲ့တနင်္လာနေ့တုန်းကထုတ်လွှင့်တဲ့မေးခွန်းထဲမှာတော့ပညာရေးစီးပွားရေးကျန်းမာရေးနဲ့ညီညာရေးဆိုင်ရာကိစ္စရပ်တွေကိုထည့်သွင်းပြောပါတယ်။အာဏာစသိမ်းခဲ့တဲ့အချိန်ကစပြီးတော့မတည်ငြိမ်မှုစုပူမှုတွေနဲ့ကာယယောဂတွေကြောင့်အာဆီယံကချမှတ်ထားတဲ့ဘုံသဘောတူညီချက်၅ချက်ကိုအကောင့်ထဲမှာပေါ်နိုင်ခဲ့တာဖြစ်တယ်လို့ပြောဆိုပါတယ်။
ဒီခုနှစ်မှာတော့အခြေအနေအားလုံးတိုးတက်လာပြီဖြစ်တဲ့အတွက်ဘုံသဘောတူညီချက်900ထဲကဦးစားပေးဆောင်ရွက်နေတာတွေကိုအဖြစ်နဲ့ဆိုအာဆီယံမူပေါင်းနဲ့အညီဆောင်ရွက်သွားပါမယ်
။အခြေအနေတွေအားလုံးတိုးတက်လာရင်တော့အာဆီယံကချမှတ်ထားတဲ့ဘုံသဘောတူညီချက်9ချက်ကိုဆောင်ရွက်သွားမယ်လို့စစ်ကောင်စီဥက္ကဋ္ဌကပြောဆိုပါတယ်။ဒါပေမဲ့လည်းအခုပြုလုပ်တဲ့အာဆီယံနိုင်ငံကြီးဝန်ကြီးများအစည်းအဝေးမှာတော့မြန်မာနိုင်ငံကြီးဝန်ကြီးတက်ရောက်ခွင့်မရခဲ့တဲ့အပြင်အာဆီယံဘုံသဘောတူညီချက်ဟာရှေ့မရောက်ခဲ့ဘူးလို့အာဆီယံအလှည့်ကျဥက္ကဋ္ဌရောအာဆီယံနိုင်ငံကြီးဝန်ကြီးတချို့ကပါပြစ်တင်ဝေဖန်ကြပါတယ်။စစ်ကောင်စီဥက္ကဋ္ဌရဲ့မေကွန်းမှာတက်တန်းထပ်တိုးလိုက်တဲ့6လတာကာလအတွင်းစီးပွားရေးဥမောင်းအောင်လို့လှုံ့ဆော်သွားမယ်လို့လည်းပြောဆိုပါတယ်။လက်ရှိအခြေအနေမှာတော့ပြည်တွင်းမှာဖြစ်နေတဲ့ဒေါ်လာကျရဲ့အကြောင်းမလို့စီးပွားရေးလုပ်ငန်းရှင်တွေလည်းအခက်ကြုံနေပါတယ်။နေဆက်ကုန်သွယ်ရေးဘက်မှာတော့အမေရိကန်ဒေါ်လာကိုပြန်ပြီးတော့သုံးရမယ်လို့စီမံဘဏ္ဍာဌာနကမကြသေးခင်ကညွှန်ကြားခဲ့တဲ့နောက်ပိုင်းထိုင်းဘတ်ငွေတရုတ်ယွမ်ငွေတွေနဲ့လှုပ်လှုပ်နေတဲ့နေဆက်ကုန်သွယ်ရေးမှာကမောက်ကမအခြေအနေတွေကြုံခဲ့ရတယ်လို့လုပ်ငန်းရှင်တွေကပြောပါတယ်။ပုဂ္ဂိုလ်ကရမယ့်အမေရိကန်ဒေါ်လာကိုပြည်ရင်းဘဏ်တွေကိုကျိုးပြီးတော့ထည့်ထားတဲ့အထောက်အထားပြနိုင်မှာပဲပုဂ္ဂိုလ်သမားတွေကိုခွင့်ပြုချက်ထုတ်ပေးမယ်လို့စီမံဘဏ္ဍာဌာနကဇူလိုင်17ရက်နေ့ကကြေညာပါတယ်။နေဆက်ကုန်သွယ်ရေးလုပ်ငန်းရှင်တချို့ကလည်းနိုင်ငံခြားငွေဒေါ်လာမရှိတဲ့အတွက်လုပ်ငန်းတွေရပ်နားထားရတယ်လို့လုပ်ငန်းရှင်တူက VOA ကိုပြောပါတယ်။တချို့သွင်းကုန်လုပ်ငန်းရှင်တွေကလည်းအထူးအခွင့်အရေးနဲ့ရထားတဲ့အမေရိကန်ဒေါ်လာကိုလုပ်ငန်းမှာမသုံးမနဲ့ပြန်ပြီးတော့ရောင်းချနေတာရှိတဲ့အတွက်ဒါတွေကိုဌာနဆိုင်ရာကပို့ပြီးတော့စစ်ဆေးလာတဲ့အခါအခက်အခဲတွေပိုကြုံလာရတယ်လို့သူကပြောပါတယ်။
ဟိုဥမာ PCR လက်ကဒေါ်လာ5တန်းပူပေးရတယ်တကယ်လည်းဒေါ်လာ7တန်းပူဒေါ်လာကြီးရောင်းပေးရတယ်ဆိုတာလေအဲ့လိုပုံစံမျိုးပေါ့အစကလုံစားလာတာရှိရတာကအခုပြန်ဆင်းနေတာပါသင်္နေတော့ခက်ခဲရရှိနေအခုကသူတို့ဥစားပေးပုံပထမဥစားပေးတစ်ချက်ချက်ပြန်ဥစားပေးဆိုအဲ့လိုပုံစံမျိုးသူက license ပြန်စပေးနေတာပေါ့နော်
စေဝတ်တင်သွင်းတဲ့သူတွေစားကုန်တောက်ကုန်တင်သွင်းတဲ့သူတွေကိုတူးတယောက်ချင်းဒါမှမဟုတ်တွင်းကုန်ကုမ္ပဏီတစ်ခုချင်းစီအတွက်လိုအပ်တဲ့အမေရိကန်ဒေါ်လာကိုသက်ဆိုင်ရာဌာနကနေပြီးတော့ဝယ်ယူတောင်းခံခွင့်ရှိတယ်လို့နိုင်ငံခြားသုံးငွေကြီးကြပ်ရေးကော်မတီစီမှာလဲငွေဝယ်ယူခွင့်တင်ပြတောင်းခံတာမျိုးမလုပ်ဖို့ကုန်သွယ်ဥစည်းဌာနက August 1ရက်နေ့မှာအသိပေးစာထပ်ပြီးတော့ထုတ်ပြန်ပါတယ်။ဒါမှမဟုတ်အစုအဖွဲ့လိုက်လုပ်ငန်းကြီးတွေကိုတော့တွင်းကုန်အတွက်လိုအပ်တဲ့အမေရိကန်ဒေါ်လာတွေဘူပန်ကထုတ်ရောင်းပေးနေတယ်လို့လုပ်ငန်းရှင်တချို့ကပြောပါတယ်။မြန်မာစစ်ကောင်စီရဲ့ရေးပေါ်တက်တန်းထပ်တိုးလိုက်တဲ့ပုံမှာစိုးရင်ကြောင်းကုလသမဂ္ဂအကြီးအကဲကလည်းပြောပါရယ်အခုရက်သတင်းပတ်ထဲမှာကျင်းပပြုလုပ်တဲ့အာဆီယံနဲ့အမေရိကန်အပါအဝင်မိတ်ဖက်17နိုင်ငံကနိုင်ငံချင်းဝန်ကြီးတွေရဲ့အစည်းအဝေးမှာနိုင်ငံတကာပြည်ထောင်စုနဲ့အတူမြန်မာရေးဟာလည်းလွှမ်းမိုးသွားပါရယ်မြန်မာစစ်တပ်ဟာအာဏာသိမ်းပြီးတဲ့နောက်ပိုင်းသူတို့ရဲ့အုပ်ချုပ်မှုပုံစံတွေကြောင့်နိုင်ငံတကာရဲ့ဝေဖန်မှုတွေကြုံနေရသလို ထိရှားတဲ့နိုင်ငံသမား2ဦးအပါအဝင်နိုင်ငံချင်းသား4ဦးကိုကွပ်မြက်လိုက်တဲ့အပေါ်မှာအာဆီယံခေါင်းဆောင်တွေရဲ့ပြစ်တင်ရှုံချမှုကိုလည်းခံခဲ့ရပါတယ်။နောက်ထပ်ကွပ်မြက်ဆွေးနွေးမှုတွေလှုပ်လာမယ်ဆိုရင်တော့အာဆီယံရဲ့ချင်းကပ်မှုပုံကိုပါပြောင်းလဲပြစ်ရမယ်လို့အာဆီယံအလှည့်ကျဥက္ကဋ္ဌကသတိပေးခဲ့ပါတယ်။အာဆီယံပါဝင်နိုင်ငံတကာနဲ့ဆက်ဆံရေးမှာတင်းမာနေပေမဲ့ရုရှားနဲ့နှစ်နိုင်ငံဆက်ဆံရေးမှာတော့အာဏာသိမ်းပြီးတဲ့နောက်မှာပိုးပြီးတော့တိဆောက်လာတာတွေ့ရပါတယ်။ဩဂတ်စ်လ3ရက်နေ့ပြီးခဲ့တဲ့ဗိုလ်တော်ဝင်တွေကရုရှားနိုင်ငံကြီးဝန်ကြီးနဲ့စစ်ကောင်စီနိုင်ငံကြီးဝန်ကြီးဥဝနမောင်လင်တို့နေပြည်တော်မှာတွေ့ဆုံပါတယ်။ဒါ့အပြင်စစ်ကောင်စီဥက္ကဋ္ဌနဲ့လည်းတွေ့ဆုံခဲ့တယ်လို့စစ်ကောင်စီပြောခွင့်ရသူဗိုလ်ချုပ်ဇော်မင်းထွန်းကပြောပါတယ်။အခုနှစ်မှာအခြေအနေတွေအလုံးတိုးတက်လာပြီလို့စစ်ကောင်စီဥက္ကဋ္ဌကပြောနေပေမဲ့ပြည်တွင်းမှာလည်းနေရာဆွန့်ခွာဘေးလွတ်ရာကိုပြေးနေရသူက 1.2 သန်းကျော်သွားပြီလို့ UN OCHA ကုလသမဂ္ဂလူသားချင်းစာနာကူညီမှုညှိနှိုင်းရေးယုံကထုတ်ပြန်ပါတယ်။အဲ့ဒီထက်မှစစ်တပ်အာဏာသိမ်းပြီးတဲ့နောက်ပြိပခါရီနဲ့လုံယူအခြေအနေကြောင့်အိုးရင်ဆွန့်ခွာထွက်ပြေးရသူက၈သိန်းခွဲကျော်လဲပါတယ်လို့ဇူလိုင်လ31ရက်နေ့မှာထုတ်ပြန်ပါတယ်။ဗကုတန်းအရှိပိုင်းကြောက်ကြီးမြို့နယ်ကအသေးရောက်လာတဲ့ဒုက္ခသည်9400အတွက်လဲအမိုးကာနဲ့လူသားချင်းစာနာထောက်ထားမှုအကူအညီတွေအရေးပေါ်လိုအပ်နေတယ်လို့ UNOCHA ကထုတ်ပြန်ပါတယ်။ရွာတွေကနေပြီးတော့ပြိပခါအခြေအနေကြောင့်ထွက်ပြေးလာသူတွေဟာကြောက်ကြီးမှာအချိန်ကာလ3လနီးပါးလောက်ကိုဆစ်ရှောင်နေရတာပါ။သူတို့ရဲ့လုပ်ငန်းတွေပြန်လုပ်နိုင်ဖို့အတွက်ကြေးရွာတွေစီကိုပြန်တဲ့အခါမှာလဲဖန်ခါရာတွေရှိလို့နေရပြန်ဖို့အတွက်အခက်တွေ့နေပါတယ်။ဒီလိုဒုက္ခများတဲ့အချိန်ကာလကြာလာတာနဲ့အမျှစစ်ပြေးဒုက္ခတွေတွေအတွက်အခက်ခဲအတော်များများထပ်ပြီးတော့ကြုံလာနိုင်ဦးမယ်လို့အကူအညီပေးနေသူတူကပြောပါတယ
်။ဒီကကြာတဲ့စာနဲ့ရိတ်ခါစာစီစာပေါ့နော်။ဆေးဝါးလုံလောက်မှုလည်းမရှိဘူး။ဘုလိုကန်တာမှာဟိုကလေးတွေအတွက်ကဆေးဝါးလုံလောက်မှုလည်းမရှိဘူး။ပြီးတော့အခုတက်ကွေးယောဂတွေလည်းအဖြစ်များတယ်ပေါ့နော်။ဒီအခုလက်ရှိအချိန်တွေကအဲသူ့ရဲ့ကာလကြာခြင်းကဘယ်လောက်ရှိမလဲဆိုတော့ကျွန်တော်တို့မသိဘူးပေါ့နော်။အမို့ဒီလိုရှစ်ဆက်သွားနေမယ်ဆိုရင်ကျွန်တော်တို့ဒီဒေတာမှာရှင်းတဲ့ပြည်သူတရကတကယ်ရင်းရှင်းပါတော့နောက်ဆက်တော့ပြဿနာစာနယ်ရိတ်ခါကျမ်းမရေးပညာရေးတွေတော့အဲ့ဒီဟာကြီးကြုံတွေ့တာပေါ့နော
်မိုးဟာဒီမှာကုဆက်ယောဂပြန်ပွားမှုတိုးလာမယ့်ပုံမှာအခြေခံကျမ်းမရေးဆောင်ရွက်ချက်တွေကိုလည်းအရေးပေါ်လှုပ်ဆောင်မှုလိုနေပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်လက်နက်ကိုင်ပြည်ခါတွေဖြစ်တဲ့နေရာတွေတိုးလာတယ်လို့စစ်ပြေးဒုက္ခတွေအရေးအတွက်ကလည်းတစတစပိုများလာနေပါတယ်စီပီဒုက္ခသည်တွေအတွက်အခြေခံလိုအပ်ချက်တွေဖြစ်တင်းပြနိုင်ဖို့ကအတော်လေးကိုခက်ခဲနေတာပါ။ဒါ့အပြင်အခြေခံစားတောက်ကုန်ကြစည်ပူတိုးလာတာ73စီလိုအပ်ချက်တွေမကြာခဏဆူသလိုရေဆိုင်နေရတာတွေအပြင်ကျူးလွန်သူမပေါ်တဲ့အကြမ်းဖက်ခံမှုတွေကလည်းပိုပြီးတော့တိုးလာနေပါတယ်။ဒီလိုအခြေအနေတွေကြားမှာပဲအာဏာသိမ်းထားတဲ့စစ်ကောင်စီဥက္ကဋ္ဌကတော့ဒီတက်တန်းတိုးလိုက်တဲ့သူရဲ့အုပ်ချုပ်ခွင့်ကာလအတွင်းမှာမြမစီပေါ်ကြီးဥမော့နိုင်အောင်လို့စောင့်ရသွားမယ်လို့ရည်မှန်းပြောဆိုခဲ့တာကိုဒီသတင်းပိုက်ရဲ့သတင်းတောက်မှတ်စုအစီအစဉ်ကနေတင်ဆက်လိုက်ပါတယ်။ကျွန်တော်ကားနေပါတယ်
ရန်ကုန်ကပေးပို့တဲ့သတင်းတောက်မှတ်စုအစီအစဉ်ဖြစ်ပါရရှင်။စာရွက်ပေါ်ကမျက်တွေပြန်ဖြတ်ပေးနိုင်တဲ့ printer အကြောင်း blogger တွေပြောသမျှကိုတော့မကြခင်မှာအလှည့်ပေးပါမယ်။အခုတော့စီးပွားရေးအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်ရှင်။ American ပြည်တော်စုမှ semiconductor တပိုင်းလျက်ကူပစ္စည်းတွေထုတ်လုပ်ဖို့နဲ့သိပ္ပံနဲ့နည်းပညာဆိုင်ရာသုတေသနလုပ်ငန်းတွေလုပ်ဖို့အတွက်ဒေါ်လာတန်းထောင်ချီအကုန်ခံမဲ့ Chips and Science Act ဥပဒေကိုလွှတ်တော်ကအတည်ပြုခဲ့ပါတယ်။နိုင်ငံခြားကတင်သွင်းတဲ့ semiconductor ပြက်လက်မှုမျိုးနောက်မှမဖြစ်အောင်လည်း American စီးပွားရေးနဲ့လုံခြုံရေးခိုင်မအောင်ရည်ရွယ်တာဖြစ်ပါတယ်။ကမ္ဘာတဝန်းမှာဒီတရုတ်ရဲ့ရှင်ပြိုင်နိုင်စွာပိုအားတာဖို့ရည်ရွယ်ပြီးတော့ထက်ကိုဒီပိုအားတာဖို့ရည်ရွယ်ပြီးတော့ဒေါ်လာတန်းထောင်ချီသုံးဆွဲခွင့်ပြုမဲ့ဒီဥပဒေအကြောင်းကိုအင်ဘူရိုဆိုင်ယာ VOA အကြီးစံတရင်တော့ Patsy ဝိဒါကူဆာဝါရဲ့သတင်းဆောင်ပါကိုဒီသတင်းပတ်စီးပွားရေးအစီအစဉ်မှာမကိန်သိန်းကြီးထိုက်ကတင်ပြထားပါရရှင်။တရုတ်ကိုရှင်ပြိုင်နိုင်စွာညှင့်တင်ရေးရည်ရွယ်တဲ့အမေရိကန်ပြည်ထောင်စုအတွင်းတပိုင်းလျက်ကူပစ္စည်းထုတ်လုပ်မှုနဲ့သိပ္ပံသုတေသနတွေအတွက်ဒေါ်လာတန်းထောင်ချီချထားပေးမဲ့ Chips and Science Act ကိုဂုဏ်ပြုတဲ့အခမ်းအနားမှာတော့မီရှိဂန်အုပ်ချုပ်ရေးမှူးGretchen Whitman နဲ့အတူသမရဂျိုးဘိုက်တင်လည်းအွန်လိုင်းကနေတက်ရောက်ခဲ့ပါတယ်။သမရဘိုက်တင်ကအခုလိုပြောပါတယ်
။ This bill makes it clear the world
American ပြည်သူတို့အတွင်းမှာကမ္ဘာတီထွင်ဖန်တီးမှုတွေရဲ့ရှေ့ဆောင်ဖြစ်လာမယ်ဆိုတာကိုဒီဥပဒေကရှင်းရှင်းလင်းလင်းပြလိုက်တာဖြစ်ပါတယ်။ American မှာတီထွင်ပြီး American နိုင်ငံထဲမှာထောက်လုပ်မှာဖြစ်ပါတယ
်။ American ထက်လွတ်တော်မှာပြီးခဲ့တဲ့သတင်းပတ်အတွင်းထောက်ခံမဲ64မဲ၊ကန့်ကွက်မဲ33မဲအောက်လွှတ်တော်မှာတော့ထောက်ခံမဲ243မဲ၊ကန့်ကွက်မဲ189မဲနဲ့အတီးပြုတ်ခဲ့ကြတဲ့ဒီဥပဒေချမ်းကိုတော့လက်မဲ့ရပိုင်းနေအတွင်းမှာပဲသမရဘိုက်တင်လက်မှတ်ရေးထိုးမယ်လို့ခန့်မှန်းရပါတယ်။ဒေါ်လာ180ဘီလီယံတန်ဥပဒေချမ်းနဲ့မှပြည်တွင်းတပိုင်းလျက်ကူပစ္စည်းထုတ်လုပ်မှုနဲ့သုတေသနတွေအတွက်ဒေါ်လာ52ဘီလီယံအကျိုးခံစားခွင့်နဲ့အတူတပိုင်းလျက်ကူပစ္စည်းထုတ်လုပ်ရေးမှာယင်းနှိမ့်မြုပ်နှံမှုဆိုင်ရာအခွင့်ခံစားခွင့်လည်းရမှာဖြစ်ပါတယ်။လ လက်ရှိမှာတရုတ်ထိုင်ဝမ်နဲ့တောင်ကိုရီးယားတို့ကကြီးစိုးထားတဲ့ကမ္ဘာတပိုင်းလျက်ကူပစ္စည်းထုတ်လုပ်မှုမှာအမေရိကန်ဘက်ကအမိလိုက်လံနိုင်မှာဖြစ်တယ်လို့စီယုံလှုပ်ရှားသူတွေကပြောပါတယ်။ပြီးခဲ့တဲ့နှစ်မှာတပိုင်းလျက်ကူပစ္စည်းမလုံလောက်တာကြောင့်ကာလျက်စစ်ပစ္စည်းတွေနဲ့တခြားသောကုန်စည်တွေဈေးကွက်အတွင်းရရှိနိုင်မှုအပေါ်မှာတက်ရောက်မှုဖြစ်စေပြီးတဲ့နောက်ကမ္ဘာတလွန်ငွေကြေးဖောင်းပွားမှုဖြစ်စေသလိုအမေရိကန်မဲဆန္ဒရှင်တွေကမှလည်းသမ္မတဘိုက်ဒင်အပေါ်ထောက်ခံမှုအပေါ်မှာတက်ရောက်ရိုက်ခတ်စေပါတယ်။တပိုင်းလျက်ကူပစ္စည်းစီမီကွန်ဒက်တာပြက်လက်မှုကြောင့်အဆိုးဆုံးထိခိုက်ရတဲ့ပြည်နယ်တွေထဲမှာအမေရိကန်ကားထုတ်လုပ်မှုလုပ်ငန်းတွေရဲ့အချက်အချာမစ်ရှိဂန်ပြည်နယ်လည်းပါဝင်ပါတယ်။မစ်ရှိဂန်အုပ်ချုပ်ရေးမှူး Gretchen Whitmer ကအခုလိုပြောပါတယ်။
This bill will mean humming factories.
ဒီဥပဒေကြောင့်ဆက်ယုံတွေကိုပို့ပြီးတော့အလုပ်ဖြစ်လာစေမှာဖြစ်ပြီးလျှက်စစ်ပစ္စည်းတွေ၊စေဘက်သုံးပစ္စည်းကရိယာတွေ၊လေယာသုံးဆက်ကရိယာတွေနဲ့ကားတွေအတွေ့ကုန်ကျစရိတ်ယောနယ်လာစေမှာဖြစ်တယ်လို့ပြောသွားတာဖြစ်ပါတယ်။အထူးသဖြင့်တရုတ်ပစ္စည်းမဟုတ်တဲ့ 5G ပစ္စည်းကရိယာတွေထုတ်လုပ်ရေးကိုမြင့်တင်ဆောင်ရွက်မှုအနေနဲ့အမေရိကန်ရဲ့မိုဘိုင်းကျိုးမဲ့အင်တာနက်ချိတ်ဆက်စနစ်ဈေးကွက်နဲ့ကာကွယ်ရေးဆိုင်ရာရှေ့ဆောင်တီထွင်မှုတွေအတွေ့ရန်ပုံငွေဒေါ်လာ 4.2 ဘီလီယံလဲပါဝင်ပါတယ်။ကမ္ဘာတလွှားတပိုင်းလျက်ကူပစ္စည်းထုတ်လုပ်မှုမှာ1990ပြည်လွန်နှစ်တည်းအတွင်းအမေရိကန်က39ရာခိုင်နှုန်းရှိခဲ့ရာကနေဒီကနေ့အချိန်မှာတော့12ရာခိုင်နှုန်းအထိကိုကျဆင်းခဲ့ပါတယ်။တခြားသောအစိုးရတွေကကုန်ထုတ်လုပ်မှုအတွေ့အကျိုးခံစားခွင့်နဲ့ပြည်တွင်းတပိုင်းလျက်ကူပစ္စည်းထုတ်လုပ်နိုင်စွာအကောင့်စီရေးသုတေသနတွေမှာယင်းနှိမ့်မြှောက်မှုတွေကြောင့်ဖြစ်တယ်လို့တပိုင်းလျက်ကူပစ္စည်းကုန်ထုတ်လုပ်မှုဆိုင်ရာအဖွဲ့ရဲ့ထုတ်လုပ်မှုဆိုင်ရာအခြေအနေအစီရင်ခံစာမှာဖော်ပြပါတယ်။လက်ရှိအချိန်မှာကမ္ဘာတပိုင်းလျက်ကူပစ္စည်းထုတ်လုပ်မှုရဲ့24ရာခိုင်နှုန်းနဲ့တရုတ်ကဦးဆောင်နေပြီးထိုင်ဝမ်က27ရာခိုင်နှုန်း၊တောင်ကိုရီးယားက19ရာခိုင်နှုန်း၊ဂျပန်က13ရာခိုင်နှုန်းရှိတယ်လို့အစီရင်ခံစာကဖော်ပြပါတယ်။အခု chips ဥပဒေနဲ့တပိုင်းလျက်ကူပစ္စည်းထုတ်လုပ်မှုတွေကိုအတက်နိုင်ဆုံးနိုင်ငံတွင်းမှာဆောင်ရွက်နိုင်ဖို့အစိုးရကမျှော်လင့်ထားတာဖြစ်တယ်လို့ဖာဒူးတက္ကသိုလ်ဤပညာတန်တမာရေးဆိုင်ရာ crutch ဌာနရဲ့ညွှန်ကြားရေးမှူးဘိုးနီဂလစ်ကပြောပါတယ
် and what can't be reasonably onshored
either စီးစကများတာကြောင့်ဒါမှမဟုတ်လဲတခြားသောမဟာမိတ်နိုင်ငံတွေကပို့ပြီးတော့ကောင်းအောင်လုပ်နိုင်တာကြောင့်ပဲဖြစ်ဖြစ်ပြည်တွင်းမှာမလုပ်နိုင်တာမျိုးဆိုရင်လည်းမဟာမိတ်နိုင်ငံတွေမှာထုတ်လို့ရင်းနဲ့ဒီကိစ္စကိုပံ့ပိုးပေးနိုင်ပါတယ်လို့သူမကပြောခဲ့တာပါchips at hasoyen american soya အတွက်ရှင်းလင်းတဲ့မဟာဗျူဟာတရက်ကိုဖော်ဆောင်ပြလိုက်တာဖြစ်တယ်လို့ george washington တက္ကသိုလ် devices and intelligent system laboratory ရဲ့ညွှန်ကြားရေးမှူး borga soja ကပြောပါတယ
် washington strategy seems to be pretty clear gain autonomy
ကိုယ်ပိုင်အုပ်ချုပ်လုပ်ပိုင်권နဲ့ကမ္ဘာကုန်စည်ထောက်ပံ့ခွင့်ဆက်အပေါ်မှာနိုင်ငံရေးအရေးမိကိုရမှုကိုအဆုံးသတ်ဖို့ဖြစ်ပါတယ်
ဒီမဟာဗျူဟာကြောင့်အမေရိကန်နဲ့တရုတ်ကြားထိတ်တိုက်တွေ့စရာလည်းဖြစ်ပါတယ်။တရုတ်ကကမ္ဘာတပိုင်းလျက်ကူပစ္စည်းထုတ်လုပ်ရေးပိုင်းမှာဥဆောင်သူဖြစ်ဖို့ရည်မှန်းထားတာပါ။ Made in China 2025စီမံကိန်းကိုတရုတ်အစိုးရက2015ခုနှစ်မှာစတင်ပါတယ်။အဲ့ဒီအချိန်ကကမ္ဘာတပိုင်းလျက်ကူပစ္စည်းဝယ်လိုအားရဲ့ဆရာခိုင်နှုန်းအောက်မှာပဲထုတ်လုပ်နေတဲ့တရုတ်က2020ပြည့်နှစ်မှာ40ရာခိုင်နှုန်းအထိထုတ်လုပ်ဖို့နဲ့2025ခုနှစ်အရောက်မှာ80ရာခိုင်နှုန်းအထိထုတ်လုပ်ဖို့ရည်မှန်းထားတာဖြစ်ပါတယ်။ကမ္ဘာအဆင့်မြင့်ဆုံးတပိုင်းလျက်ကူပစ္စည်းထုတ်လုပ်မှုကိုထိုင်ဝမ်ကကြီးစိုးထားတာဖြစ်ပြီးကမ္ဘာတစ်ဝန်းလုံးက10နာနိုမီတာနောက်တည်ထောင်ခဲ့တဲ့တပိုင်းလျက်ကူပစ္စည်းထုတ်လုပ်မှုအလုံးရဲ့92ရာခိုင်နှုန်းရှိပါတယ်။တပိုင်းလျက်ကူပစ္စည်းတွေနဲ့တခြားသောအဆင့်မြင့်ဤပညာပစ္စည်းတွေမှာသုံးရတဲ့အရေးပါတဲ့သတ္တုတွေနဲ့မြေရှားသတ္တုအလုံးအလောက်ရရှိရေးကြိုတင်စီမံချက်ကတော့အမေရိကန်ရဲ့ chips act မှာမပါဝင်ပါဘူး။ပြီးခဲ့တဲ့ဇွန်လအတွင်းအမေရိကန်အစိုးရကထုတ်တဲ့အစီရင်ခံစာတစ်စောင်တည်းမှာတော့အမေရိကန်ဟာအရေးပါတဲ့သတ္တုတွေအတွက်တရုတ်အပေါ်မှာအလွန်အကျွံမှီခိုနေခဲ့ရတယ်လို့ပါရှိပါတယ်။ဒီသတ္တုတွေအတွက်ထောက်ပံ့ဖြည့်ဆည်းမှုကွင်းဆက် supply chain ကိုအပြည့်မြင့်တင်ရေးဆောင်ရွက်မယ်အကြောင်းအမေရိကန်အစိုးရကဒီနှစ်အစောပိုင်းမှာပြောဆိုထားပါတယ်။ဒီထဲမှာဆိုရင်အမေရိကန်ကုမ္ပဏီ MP Materials အနေနဲ့ကယ်လီဖိုးနီးယားလောက်ကွတ်မှာမြေရှားသတ္တုထုတ်လုပ်ရေးစာချုပ်လည်းပါဝင်ပါတယ်ရှင်။
စီးပွားရေးအစီအစဉ်ဖြစ်ပါရရှင် VOA မြန်မာပိုင်းရဲ့ဒီတင်းလာနေညဘက်အပတ်စဉ်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်စာရွက်ပေါ်မှာပုံနှိပ်ထားတဲ့စာတွေကိုပြန်ဖြတ်နိုင်တဲ့ printer တစ်မျိုးကိုအစ္စရေးနည်းပညာကုမ္ပဏီတစ်ခုကတီထွင်ထားပါတယ်။စာရွက်တစ်ရွက်ကို10ချိန်လောက်ထပ်တလဲလဲပြန်သုံးနိုင်အောင်လို့ပုံနှိပ်ထားတာတွေကိုလေဆာစနစ်နဲ့ဖြတ်ပေးလိုက်တဲ့ D printer အကြောင်း AP သတင်းကိုအခြေခံပြီးတော့ blogger တွေပြောသမျှအစီအစဉ်မှာတင်ပြထားပါတယ်ရှင်။လက်ရှိဈေးကွက်ထဲမှာပုံစံမျိုးစုံရှိနေကြတဲ့ printer တွေကစာရည်ပုံတွေကိုပုံနှိပ်ပေးနိုင်ပါတယ်။အဲ့လိုပုံနှိပ်ထားတဲ့စာရွက်တွေကိုပြန်သုံးနိုင်ဖို့ဆိုရင်စာရွက်တွေကိုတစ်ဖက်ပြန်လဲအသုံးပြုနိုင်ဖို့ထုတ်လို့ရပါတယ်။အဲ့လိုပြန်သုံးစာရွက်တွေဖြစ်လာအောင်လို့အစစ်အစစ်ထုတ်လုပ်နေကြမလို့ပဲပုံနှိပ်ထားတာတွေကိုချက်ချင်းပြန်ဖြတ်ပေးနိုင်တဲ့ D printer ကို Israel နိုင်ငံက Reap Technologies ဆိုတဲ့ company ကတီထွင်ထားပါတယ်။လေဆာသုံးနည်းပညာနဲ့စာရွက်ပေါ်မှာပုံနှိပ်ထားတဲ့မျက်တွေကိုဖြက်လိုက်တာလို့ကုမ္ပဏီအမှုဆောင်အရာရှိချုပ်ကရှင်းပြပါတယ
် The printer is basically works exactly like a printer except that it does the reverse.
ဒီ printer က printer တစ်ခုအတိုင်း print လုပ်ပါတယ်ထူတာကတော့သူကဗျောင်းမြန်စာရီဖြတ်ပေးတာပါ။တာမန် printer ဆိုရင်စာရွက်ဗျောင်းထည့်လိုက်ရင်စာရီရိုက်ပြီးသားစာမျက်နှာပြန်ထွက်လာပါတယ်ဒီ printer ကလည်း printer လိုမျိုးပါပဲ printer လောက်တာကိုဒီ printer ကကြောင်းမြန်လောက်လိုက်တာဖြစ်လို့စာရီကိုဖြတ်လိုက်ပါတယ်ဒီ printer ထဲကိုစာရိုက်ထားတဲ့စာရွက်ထည့်လိုက်ရင်လေဆာနဲ့စာရီကိုဖြတ်ပေးလိုက်တဲ့အတွက်စာရွက်ပြောင်းပြန်ထွက်လာတာဖြစ်လို့နောက်ထပ်ပြန်သုံးနိုင်ပါတယ
် printer နဲ့ပုံနှိပ်ထားတဲ့စာရွက်ပေါ်ကမှင်တွေကိုလေဆာနဲ့ပြန်ဖြတ်တဲ့သူတို့နည်းပညာကဥရောပစံတဲ့အရာပုံနှိပ်ထားသမျှအားလုံးကိုကုန်စင်အောင်ပြန်ဖြတ်ပေးနိုင်တယ်လို့ပြောပါတယ
် the output is actually go through a standard an industry standardtest called Inkide which is basically a European German standard
printer လုပ်ငန်းမှာတုံးတဲ့ဂျာမနီက Inkide စံနှုန်းနဲ့စာရီဖြတ်ထားတဲ့စာရွက်ကိုကျွန်တော်တို့စမ်းသပ်တဲ့အခါကျွန်တော်တို့နည်းပညာကမှင်ဖြတ်တဲ့စံနှုန်းတရားရာခိုင်နှုန်းအပြည့်ဖြတ်နိုင်တာကိုတွေ့ရပါတယ
်ပုံနှိပ်ထားတာတွေကိုဖြတ်ထားတဲ့စာရွက်တစ်ရွက်ကို D printer နဲ့10ချိန်အထိဖြတ်လိုက်ပြန်သုံးလိုက်လုပ်နိုင်တယ်လို့ Reap Technologies company ကပြောပါတယ်သူတို့ရဲ့နည်းပညာကစက္ကူသုံးဆွဲမှုကိုတိတိတတ်တာရှင်းချနိုင်ဖို့ရည်ရွယ်တာပါစက္ကူထုတ်လုပ်ဖို့လိုတဲ့သစ်ပင်တွေခုန်လဲတာညှော်နေသွားမှာဖြစ်တဲ့အတွက်တဘာဝပတ်ဝန်းကျင်ကိုထိမ့်သိမ်းရာရောက်မယ်လို့ Reap Technologies ကဆိုပါတယ
် The circular economy is here to stay and people understand that everything needs to be circular
ကိုဆိုရင်စီးပွားရေးလုပ်ငန်းတွေမှာပစ္စည်းတွေပြန်သုံးနေကြပါပြီအားလုံးကိုပြန်အသုံးပြုဖို့လိုတယ်ဆိုတာလူတွေနားလည်သဘောပေါက်နေကြပါပြီအရင်ကသုံးစွဲတယ်လို့မျိုးဆက်လုပ်နေလို့မရတော့ပါဘူးရာသီဥတုပြောင်းလဲဖောက်ပြန်တာတွေလက်တွေ့ခံစားနေကြရတော့ဒါကိုထည့်တွက်မှဖြစ်ကိုဖြစ်မှာပါဗြိတိန်မှာပူချိန်တွေမြင့်တက်နေတာကဥပမာပါဒါကြောင့်တက်နိုင်များရေရှည်ခန့်ပြန်သုံးနိုင်တဲ့ပစ္စည်းတွေလုပ်နိုင်ဖို့ကျွန်တော်တို့စ조사နေတာဖြစ်ပါတယ်ကျွန်တော်တို့နည်းပညာကပုံနှိပ်မှုပိုင်းမှာ2ချိန်3ချိန်နေမဟုတ်ပဲ10ချိန်အထိစာရွက်တွေကိုပြန်သုံးနိုင်အောင်လုပ်ပေးနိုင်ပါတယ်စာရွက်လုပ်ဖို့နောက်ထပ်သစ်ပင်တွေခုတ်လှဲနေကြမလိုပါဘူးစာရွက်ထုတ်လုပ်ဖို့လိုတဲ့အရင်းမြစ်တွေအားလုံးကိုထိန်းသိမ်းထားနိုင်အောင်လုပ်နေတာဖြစ်ပါတယ်
အခုခေတ်မှာအွန်လိုင်းနဲ့ဆက်သွယ်ဆောင်ရွက်နေကြပေမဲ့စာရွက်တွေရဲ့အခန်းကဏ္ဍကလည်းအရေးကြီးတဲ့နေရာမှာရှိနေပါသေးတယ်။စက္ကူတွေထုတ်လုပ်ဖို့သစ်တောတွေခုတ်ရတယ်၊ရေနဲ့စွမ်းအင်တွေတုံးရတယ်၊ညဉ့်ညမ်းဖန်လုံးအိမ်တန်းငွေတွေထွက်တယ်လို့ထောက်ပြမှုတွေရှိနေခြင်းဈေးကွက်ထဲမှာအခုလိုမျိုးပြန်သုံးနိုင်တဲ့စက္ကူတွေထုတ်လုပ်နိုင်ဖို့လည်းသူတို့ကကြိုးစားနေကြပါသေးတယ်
။ We invite all the paper makers in the world to have a brand of reprintable paper and we can supply them the special coding that they could apply and they have
ကဘာမှာစာရွက်ထုတ်လို့သူအားလုံးကိုပြန်သုံးနိုင်မဲ့စာရွက်မျိုးထုတ်နိုင်အောင်ကျွန်တော်တို့ကဖိတ်ခေါ်ပါတယ်။သုံးမိသားစာရွက်တွေအစ်တအတိုင်းပြန်ဖြစ်အောင်စာရွက်ပေါ်မှာတုပ်ဖို့လိုတဲ့အထူးဆေးကိုလည်းကျွန်တော်တို့ပေးနိုင်ပါတယ်။လောလောဆယ်မှာတော့ပုံမှန် printer မျိုးတွေအတွက်စာရွက်တွေကိုပဲထုတ်လုပ်နေတာပါ။များများထုတ်များများရောင်းနေကြပါတယ်။ကျွန်တော်တို့ရဲ့နည်းပညာကြောင့်ပုံနှိပ်ဈေးကွက်မှာပြောင်းလဲရဖြစ်လာနိုင်ပါတယ်
။ Reap Technologies Company ကစာရွက်တွေဖြုံးတိရမရအောင်လို့အခုလိုနည်းပညာနဲ့ပုံနှိပ်စာတွေပြန်ဖြတ်ပေးနိုင်တယ်လို့ပြောပါရယ် Digital Printer Magazine Editor Michael Walker ကတော့စီးပွားရေးလုပ်ငန်းတွေကအခုလဲစာရွက်တွေကိုလွှင့်ပစ်လိုက်တာမဟုတ်ဘဲပြန်သုံးနေကြတာဖြစ်တယ်လို့ထောက်ပြပါရယ
် Rather imply that all the paper that we're using just gets thrown away because it simply doesn't
ကျွန်တော်တို့သုံးမိသမျှစာရွက်အားလုံးကိုလွှင့်ပစ်လိုက်တာမျိုးသူတို့ကပြောနေပါတယ်တကယ်တော့မဟုတ်ပါဘူးအများစုကပြန်ထုတ်လုပ်ထားတဲ့စာရွက်တွေဖြစ်ပါတယ်စီးပွားရေးဈေးကွက်မှာအခုကတည်းကပြန်သုံးတာတွေလုပ်နေကြတာပ
ါ EU ဥရောပပြန်သုံးဆက်ကူစာရွက်ကောင်စီ EPRC ရဲ့အစီရင်ခံစာအရ2020ခုနှစ်အတွင်းမှာဥရောပမှာသုံးစွဲတဲ့ဆက်ကူနဲ့ဂတ်ထုဆက်ကူ84ရာခိုင်နှုန်းလောက်ကပြန်သုံးဆက်ကူတွေဖြစ်ကြပါတယ် အစ္စရေးကုမ္ပဏီဖန်တီးထားတဲ့စာဖြတ်ဒီပရင်တာတွေတကယ်ဈေးကွက်ထဲရောက်လာဖို့နောက်ထပ်အနည်းဆုံး2နှစ်လောက်ကြာနိုင်သေးတယ်လို့မိုက်ကယ်ဝေါ်တာကခန့်မှန်းပါတယ်
looking at the product cycles for these kinds
ဒီလိုပစ္စည်းမျိုးဆိုရင်နှစ်နှစ်ကနေ၅နှစ်ကြာလောက်ဖြစ်နိုင်ပါတယ
်။ Israel နိုင်ငံအခြေစိုက် Rip Technologies Company ကမှင်တွေပြန်ဖြတ်ပေးနိုင်တဲ့ 3D printer တွေကိုပုံနှိပ်ဈေးကွက်တစ်ခုလုံးအထိဖြတ်နိုင်ဖို့ရည်ရွယ်ထားပြီးတော့အရင်ဆုံးတော့ရုံးတွေမှာသုံးလာကြဖို့အာရုံစိုက်စူးစမ်းသွားမယ်လို့ပြောပါတယ်။သူတို့ရဲ့စာဖြတ် 3D printer တွေဈေးကွက်ထဲရောက်မလာခင်တော့ပုံနှိပ်ထားတဲ့စာရွက်တွေကိုတစ်ဖက်ပြန်သုံးနိုင်ဖို့အတွက် recycle လို့ပြန်လည်ထုတ်လုပ်ကြရအောင်မှဖြစ်ပါရဲ့ရှင်ကျွန်မဆုမြတ်ပါမှာတင်းလှန်လာနေတိုင်းထုတ်လွှင့်ပေးနေတဲ့ blogger တွေပြောသမျှအစီအစဉ်ဖြစ်ပါရဲ့ရှင်အခုတော့တက်တက်ရောင်တင်းလှန်အစီအစဉ်အလှည့်ကြပါပြီ Hollywood ကနာမည်ကျော်မင်းသမီး Jessica Chastain Ukraine နိုင်ငံကိုသွားရောက်ပြီးတော့ Ukraine သမ္မတနဲ့တွေ့ဆုံခဲ့ပါတယ်ကိုရီးယားက BTS K-pop အဖွဲ့ဝင်တွေစစ်မှုတမ်းကာလမှာလည်းနိုင်ငံရဲ့ချားမှဖျော်ဖြေခီးတွေသွားလို့ရကောင်းရနိုင်မယ်လို့ပြောပါရယ်ဒီလိုမျိုးထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတွေကိုမအေးသနာကျော်ကတက်တက်လွန်သတင်းစာအစီအစဉ်မှာတင်ဆက်ထားပါရရှင
်မင်္ဂလာပါရှင်အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေကမ္ဘာရဲ့ချင်းမှုရေးစည်းမှာခက်ဆားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူတွေကိုတက်တက်ရောင်သတင်းမှမှာပြောပြပေးသွားပါမယ်။ကျမအေးသနာကျော်ပါ။ Hollywood ကနာမည်ကျော်မင်းသမီးတစ်ယောက်ဖြစ်တဲ့ Jessica Chastain ဩဂုတ်လ9ရက်နေ့တနင်္ဂနွေနေ့တုန်းက Ukraine သမ္မတဆီသွားရောက်တွေ့ဆုံခဲ့ပါတယ်။ Kiev မြို့တော်ကတွေ့ဆုံမှုတွင်မှာ Ukraine သမ္မတ Volodymyr Zelensky နဲ့စကားပြောတော့ Ukraine ပြည်သူတွေဟာအမတန်မှတတ်သိရှိတယ်အမတန်စိတ်တက်ကြံ့ခံတယ်လို့သူကပြောသွားတာပါ။သမ္မတဇလန်စကီကလည်းသူ့ကိုအခုလိုလာရောက်တွေ့ဆုံတဲ့အတွက်ကျေးဇူးတင်ကြောင်းပြန်ပြောပြောသွားပါတယ်။သမ္မတဇလန်စကီကအခုလိုမျိုးကမ္ဘာမှာကြော်ကြားတဲ့သူတွေယူကရိန်းကိုလာရောက်တာအထူးအဖို့တန်ပါတယ်လို့သူ့ရဲ့လူမှုကွန်ရက်လိုင်း Telegram Channel မှာရေးသွားပါတယ်။ဒီအတွက်ကျေးဇူးတင်ပါတယ်။ကျွန်တော်တို့နိုင်ငံမှာဘာတွေဖြစ်နေလဲဆိုတာကမ္ဘာကပို့ပြီးတော့ကြားပါလိမ့်မယ်၊သိပါလိမ့်မယ်။အမှန်တရားကိုနားလည်သွားပါလိမ့်မယ်လို့သမ္မတကရေးထားပါတယ်။မင်းသမီး Jessica Chastain ကရထားနဲ့လာရောက်တာဖြစ်ပြီးသူ့ကို Kiev ဘူရာကြီးမှာအစိုးရကိုယ်စားလှယ်အဖွဲ့ကစီးကျူခဲ့ပါတယ်။ Ukraine သတင်းနဲ့မှာမင်းသမီး Chastain က Kiev မြို့တော်က Akhmetyev ကလေးစီရင်ကိုလည်းတွားရောက်မှာဖြစ်ပြီးတော့ Kiev မြို့ပြင်မှာ Russia တို့ရဲ့ကျူးကျော်စစ်တမ်းကိုအလိုလဲခံခဲ့ရတဲ့အဖေမြို့လေးကိုလည်းတွားရောက်မှာဖြစ်ပါတယ်။မင်းသမီး Jessica Chastain ကဟောလိဝုဒ်ကရိုက်ကူးထုတ်လုပ်တဲ့ Zero Dark 13ဆိုတဲ့ Al-Qaeda အကြမ်းဖက်ကောင်းဆောင် Osama bin Laden ကိုတိုက်ပျော်ရှာတဲ့ရုပ်ရှင်ကရဲ့အဓိကရက်ဆောင်မင်းသမီးဖြစ်ပါလေ။ကမ္ဘာမှာအအောင်မြင်ဆုံး K-pop ဂီတအဖွဲ့ဖြစ်တဲ့ BTS အဖွဲ့ဟာကိုရီးယားစစ်တပ်မှစစ်မှုထမ်းနေတော့နိုင်ငံတကာဖျော်ဖြေဝဲတွေကိုတွားရောက်ပြီးတော့ဖျော်ဖြေရမယ်လို့ကိုရီးယားကာကွယ်ရေးဝန်ကြီးဌာနကပြီးခဲ့တဲ့သတင်းပတ်ထဲမှာပြောသွားပါရယ်။ကိုရီးယားနိုင်ငံမှာကအရွေးရောက်ပြီးတန်ဆွမ်းတဲ့အမျိုးသားတိုင်းမဖြစ်မနေစစ်မှုထမ်းရမယ့်ဥရေရှိပြီးတော့စစ်မှုထမ်းတက်တန်းကနှစ်နှစ်ဖြစ်ပါတယ်။ဒါမဲ့လည်းလူများအားပေးတဲ့ K-pop star တွေအမှုပညာရှင်တွေနဲ့ပတ်သက်ရင်တော့ဥမာအခု BTS အဖွဲ့ကိစ္စမှာစစ်မှုထမ်းကာလနှစ်နှစ်ကနေပြီးတော့သတင်းပတ်သုံးပတ်ပဲတောင်းဝင်ထမ်းလို့ရအောင်လို့ရက်ကိုလျှော့လိုက်မလားဆိုတဲ့အခြေတင်ဆွေးနွေးစရာမျိုးဖြစ်ခဲ့တာပါ။အသက်18နှစ်ကနေ28နှစ်ကြားလုံနိုင်ကိုင်နေတဲ့ကိုရီးယားအမျိုးသားတန်းစစ်မှုထမ်းရမယ်နျူကလ িয়ার လက်နက်ပိုင်ဆိုင်တဲ့မြောက်ကိုရီးယားရဲ့ရန်ကိုကာကွယ်ဖို့အသင့်ပြင်ထားရမယ်ဆိုတဲ့ကိစ္စကလည်းဒီတောင်ကိုရီးယားမှာအငင်းခုန်ဖြစ်နေရတဲ့ကိစ္စပါဒါကြောင့်မလို့လွန်ခဲ့တဲ့နှစ်တွေအတွင်းမှာချင်းချက်တွေရှိခဲ့ပါတယ်အိုလံပစ်အားကစားပြိုင်ပွဲကအာရှကျွန်းဆွယ်ပြိုင်ပွဲမှာပါတဲ့အားကစားသမားတွေတချို့ဂီတပညာရှင်တွေအကပညာရှင်တွေကမ္ဘာထိပ်တန်းပြိုင်ပွဲတွေမှာပါဝင်ရှင်ပြိုင်ရမယ့်သူတွေစစ်မှုထမ်းကာလကိုရွှေ့ဆိုင်းတာဒါမှမဟုတ်ရင်လည်းကာလကိုတိုးလိုက်တာမျိုးတွေရှိခဲ့ပါတယ်။အခုလည်းလွတ်တော်မှာရွှေ့နေနေကြတာက K-pop ဂီတအဖွဲ့သားတွေအတွက်ရက်ကိုတိုးပေးမလားဆိုတာပါ။ဒီမှာကာကွယ်ရေးဝန်ကြီး Lee Jong Suk က BTS အဖွဲ့ကိုဆက်ပြီးတော့ဖျော်ဖြေခွင့်ပေးခြင်းအပြင်တိုင်းပြည်အတွက်စစ်မှုထမ်းတဲ့နေရာမှာလည်းအထီးကိုင်းမရှိသလိုဆက်ပြီးတော့သူတို့လည်းဖျော်ဖြေလို့ရမှာမလို့နှစ်ဖက်အကျိုးမြတ်များမယ်လို့ပြောပါရယ်တောင်ကိုရီးယားမှာကစစ်မှုထမ်းနိုင်တဲ့အမျိုးသားဥယျာဉ်ကငကိုတဲကနဲလာတာဖြစ်ပြီးတော့မိသားစုတွေကကလေးမိယူကြလို့ဖြစ်ပါတယ်ဒါကြောင့်မလို့မွေးဖွားနှုန်းဥယျာဉ်နဲ့ပြီးတော့စစ်မှုထမ်းအမျိုးသားဥယျာဉ်လည်းကြာဆင်းရတာပါအဖွဲ့သား9ယောက်ပါတဲ့ BGS အဖွဲ့ကတော့ဇွန်လမှာသူတို့အဖွဲ့ခွဲလိုက်ပြီလို့ကြေညာခဲ့ပြီးတော့
သူတို့အရန်ပင်မနာရဲ့တယောက်ချင်းအမှုပညာအလုပ်တွေလုပ်သွားခြင်းလို့ရေလို့ပြောပါတယ်။ဒါပေမဲ့ AP လကထွက်ခဲ့တဲ့သတင်းတချို့မှာတော့သူတို့အဖွဲ့သားတွေစစ်မှုထမ်းကာလဘလို့ဖြစ်မလဲဆိုတာပေါ်မှာမူတည်ပြီးတော့သူတို့စိတ်ဖိစီးမှုများနေတယ်လို့လည်းရေးထားပါတယ
်။ Took my crew to Japan, party like Kardashians. Took my besties to LA where the girls like to flex. We put our hoodies on in Philly where we started acting silly. Then we
ဒီတက်တော့ရောင်တွင်းတော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောတန်ရောအပြည့်စုံကြည့်ကြည့်နေဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV မဂ္ဂဇင်းအစီအစဉ်မှာကြည့်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော်။
မဧဒနာကျော်စီစဉ်တင်ဆက်တာဖြစ်ပါရရှင် VOA ကအခုလိုရုပ်သံနဲ့တင်ဆက်နေတဲ့အစီအစဉ်တွေကို VOA မြန်မာပိုင်းရဲ့ website ဖြစ်တဲ့ burmese.voanews.com အပြင်မြန်မာပိုင်းရဲ့ Facebook နဲ့ YouTube စာမျက်နှာတွေမှာလည်းကြည့်ရှုနိုင်ပါရရှင် VOA ရဲ့သတင်းတွေအစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့ burmese@voanews.com စီကို email ပေးပို့နိုင်ကြပါတယ်အခုလို VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့ညဘက်အစီအစဉ်တွေကို Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါညတိုင်းည10နာရီအထိကိုလိုင်းတို31 32 52 kHz 9833 9383 9885တို့ကနေပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။လိုင်းလမ်းမီတာ190ကနေလဲ9နာရီခွဲအထိကိုဖမ်းယူနားဆင်နိုင်ပါတယ်။အခုဒီနေ့ဒီဩဂတ်စ်လ10ရက်တနင်္လာနေ့ညဘက်အတွက်နောက်ဆုံးရထိပ်တန်းသတင်းတွေကိုတော့ဥတ္တမောင်တန်းကတလှည့်အကြေညာပေးပါအောင်မယ်ရှင်။
မြန်မာနိုင်ငံကိုလူသားချင်းစာနာထောက်ထားရေးအကူအညီပေးဖို့ပေါင်းစပ်ညီနိုင်ရေးအတွက်စစ်ကောင်စီကလိုအပ်သလောက်ပူးပေါင်းဆောင်ရွက်တာမရှိဘူးလို့မလေးရှားနိုင်ငံခြားရေးဝန်ကြီးကပြောလိုက်ပါတယ်။ဘေးရန်ရဲ့အကူအညီရေးနဲ့ကယ်ဆယ်ရေးအဖွဲ့ဌာနချုပ်မှကျင်းပတဲ့55ကြိမ်မြောက်အာဆီယံ၏အခမ်းအနားပြီးသတင်းစာဆရာတွေနဲ့တွေ့ဆုံရမှာနိုင်ငံခြားရေးဝန်ကြီးဒေါက်တာဆရီစာဖူဒင်အဗ်ဒူလာကအခုလိုပြောလိုက်တာဖြစ်တယ်လို့မလေးရှားနိုင်ငံအခြေစိုက်မလေးမေးသတင်းစာကတင်ပြထားပါတယ်။မေလ6ရက်နေ့အစည်းအဝေးပြီးလူသားချင်းစာနာထောက်ထားမှုအကူအညီပေးဖို့မြန်မာအလုပ်အဖွဲ့ကိုဖွဲ့စည်းရမှာနိုင်ငံတကာကြက်ချင်ဤအဖွဲ့နဲ့အာဆီယံနိုင်ငံတွေကအရက်ပဲ့အဖွဲ့စည်းတွေပါဝင်ကြဖို့ချမှတ်ခဲ့ပေမဲ့လိုအပ်တဲ့ပူးပေါင်းဆောင်ရွက်ရေးမရရှိခဲ့တာလည်းပါဝင်တယ်လို့မလေးရှားနိုင်ငံခြားရေးဝန်ကြီးကဆိုပါတယ်နိုင်ငံတကာအဖွဲ့စည်းတွေကအတိတ်ပဲရှိရှိအလုပ်အဖွဲ့မှာပို့ပြီးပါဝင်ဖို့လိုလားပါတယ်လို့လည်းသူကပြောကြားသွားခဲ့ပါတယ်ဩဂုတ်လ6ရက်ဒီကနေ့ကြောက်တဲ့ရှစ်လေးလုံးဒီမိုကရေစီလှုပ်ရှားမှု34နှစ်မြောက်နှစ်ပတ်လည်နေ့အတွက်ပြည်တွင်းပြည်ပအထိမ်းအမှတ်လှုပ်ရှားမှုတွေပြုလုပ်နေကြချိန်မှာပဲမြန်မာနိုင်ငံဆိုင်ရာအမေရိကန်တာယုံကမြန်မာပြည်သူတွေလိုလားတဲ့ဒီမိုကရေစီနဲ့လူ့အခွင့်အရေးကိုလေးစားလိုက်နာဖို့စစ်ကောင်စီကိုတောင်းဆိုလိုက်ပါတယ်။လွန်ခဲ့တဲ့34နှစ်ဩဂုတ်လ10ရက်နေ့ကတားနဲ့ချီတဲ့မြန်မာပြည်သူတွေကလူ့အခွင့်အရေးအတွက်နှစ်နဲ့ချီတဲ့စစ်အုပ်ချုပ်ရေးအဆုံးသတ်ဖို့ဆန္ဒပြခဲ့တာဖြစ်ပြီးမကြသေးခင်ကမှအကွန့်ပြက်ခံခဲ့ရတဲ့ကိုချင်းမီပါဝင်ဒီမိုကရေစီအတွက်ရေးအတွက်လှုပ်ရှားရင်အသက်ပေးကြရသူအားလုံးကိုရှစ်လေးလို့ရေးတော်ပုံရဲ့ဝမ်းနဲ့ပွဲနှစ်ပတ်တည်းနေ့မှာအမတ်တရဂုံပြူကြောင့်မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံကတနင်္လာနေ့ Facebook စာမျက်နှာမှာဖော်ပြထားတာပါခုချိန်ကနျူကလ িয়ার လက်နက်တွေထိတိုက်တွေ့နိုင်တဲ့အန္တရာယ်ပြန်ကြုံနေရခြင်းဖြစ်တယ်လို့ကုလသမဂ္ဂတွေ့မှုချုပ်ကတနင်္လာနေ့ကသတိပေးလိုက်ပါတယ်ဂျပန်နိုင်ငံတိုချိုမြို့ကသတင်းစာဆရာများကလပ်မှာတရင်းလောက်တွေနဲ့တွေ့ဆုံအောင်မှာမစ္စတာအန်တိုရီယိုကူတရက်စ်ကအခုလိုပြောလိုက်တာပါဒီကိစ္စအဆက်စုပေါင်းများစွာမင့်နေခဲ့ကြတဲ့ကိစ္စဖြစ်ပြီးနျူကလ িয়ার လက်နက်ကိုပထမဆုံးစအသုံးမပြုစမချိမ့်ချောက်ဘူးဆိုတဲ့မူတိုင်ဂရိကဝတ်ထားရှိကြဖို့နျူကလ িয়ার လက်နက်နိုင်ငံတွေကိုတောင်းဆိုမယ်ချိန်ဖြစ်တယ်လို့ကုလသမဂ္ဂတွင်းမှုချုပ်ကပြောပါတယ်ရာသီဥတုဖောက်ပြန်မှုတောင်းလဲမှုတိုက်ဖြတ်ရေးစေဝါသုံးစိတ်လျှော့ချနေတဲ့ကော်ပိုရေးရှင်းကြီးစုရဲ့အခွန်တွေတိုးကောက်ရေးဒေါ်လာဘီလီယံ430တုံးဆွဲဥပဒေကြမ်းကိုအမေရိကန်ပြောင်စုအထက်လွှတ်တော်ကမနေ့ကအတည်ပြုလိုက်ပါတယ
်။ VOA မြန်မာပိုင်းရဲ့ August 10ရက်တနင်္လာနေ့ညပဲအတွက်နိုင်ငံတကာသတင်းတွေကိုဥတ္တမောင်တန်းကကြေညာပေးခဲ့တာဖြစ်ပါတယ်။အခုညအစီအစဉ်အတွက်အစီအစဉ်ထုတ်လို့ရမှုကအလိမ္မာဖြစ်ပါတယ်။ရုပ်ပိုင်းအချင်း engineer တွေကတော့ Jonathan Walker နဲ့ PJ Elliot တို့ဖြစ်ကြပါတယ်။ကျွန်မကတော့ဆုမြတ်မော်ပါရှင်။ VOA မြန်မာပိုင်းရဲ့ကြာသာတနင်္လာနေ့ဒီကနေ့မနေ့အစီအစဉ်တွေကြရင်တော့လိုင်းတို25 40 51 kHz 11133 9413 9995တို့ကနေပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။လှိုင်းလက်မီတာ190 kHz 1595တို့ကနေပြီးတော့လည်းဖမ်းယူနားဆင်နိုင်မှာပါ။ VOA စီစဉ်တွေကိုနားဆင်ကြည့်ရှုကြတဲ့အတွက်အထူးကျေးဇူးတင်ပါတယ်။ပြည်သူတွေအားလုံးဘေးရန်ကင်းရှင်းကြပါစေရှင်။
This program has come to you from the Voice of America, Washington.